Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဇွန်လ26ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါဥရောပသမ္မတကနေဗီတိန်တို့ခွဲထွက်ဖို့ဆုံးဖြတ်ပြီးနောက်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီမနေ့ပြန်မှာလန်ဒန်မြို့တော်ကိုကြိုတင်မကြေညာဘဲသွားရောက်ဖို့ဖြစ်ရှိပါတယ်အီရန်နိုင်ငံဖလူဂျာမြို့ကိုအစ္စလာမစ်အစွန်ရောက် IS တို့လက်ကနေပြန်လည်သိမ်းယူလိုက်နိုင်ပြီလို့အီရတ်အကြီးတန်းအရာရှိတဦးကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့စီးရဲပြိပခတွေဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်တွင်တိုက်ပွဲတွေမှာဒေသခံပြည်သူတွေလူခွေချိုးဖောက်ခံနေရတာကိုကုလသမဂ္ဂအနေနဲ့စုံစမ်းဖော်ထုတ်အရေးယူပေးဖို့ရှမ်းလူခွေအဖွဲ့တွေကကုလအထူးကိုယ်စားလှယ်မစ်ရန်ဟီလီနဲ့တွေ့ဆုံစဉ်ပြောဆိုလိုက်တဲ့သတင်းမှာတော့
ဒီအားလုံးပေါ်မှာဒီကျမတို့စံတန်းရင်းသားကမစတီတီဆိုတဲ့အတိုင်းလုံးနဲ့ကျမတို့ကလူအစီအစဉ်ရှိတောင်းရတယ်ဒီလေအားလုံးကလူအစီအစဉ်ဆက်ဖက်ခံရမှုတွေမရှိသေးနဲ့
ရန်ဟီလီကိုကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ရှမ်းလူငယ်ကွန်ရက်တာဝန်ခံပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်အရင်ကတော့ဒီမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုအိုင်လန်လိုညီလာခံတွေမှာအမြဲလိုထည့်သွင်းဆွေးနွေးလို့ရှိပေမဲ့ဒီနှစ်မှာတော့တိတ်မဆွေးနွေးရတော့ဘူးလို့ပြောဆိုလိုက်တဲ့မြန်မာနိုင်ငံအလုံသမားတမကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကိုမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းနဲ့အတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုက်နဲ့မမိုးဖြူတို့တင်ပြပေးမှာပါရှင်
ဥရောပသမဂ္ဂကနေဗီတင်ခွဲထွက်မဲ့ဆုံးဖြတ်ချက်ကြောင့်ဗီတင်နိုင်ငံရဲ့နိုင်ငံရေးနောက်ကမ္ဘာနဲ့ဆက်ဆံရေးမှာပိုပြီးမရေရာမှုတွေဖြစ်လာစေခဲ့တယ်လို့ဒီဆုံးဖြတ်ချက်ရဲ့ရိုက်ခတ်မှုတွေကဒီကနေ့တနင်္ဂနွေနေ့အထိဆက်ပြီးရှိနေပါတယ်။ဥရောပခီးစဉ်တွားရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကလည်းကြိုတင်ကြေညာထားခြင်းမရှိဘဲလန်ဒန်နဲ့ဘရပ်ဆဲလ်မြို့တော်တို့ကိုဝင်ရောက်ဖို့နောက်ဆုံးအချိန်ကပ်ပြီးစီစဉ်လိုက်ပါတယ်။အမေရိကန်ရဲ့ထိပ်တန်းမဟာမိတ်ဗီတင်နိုင်ငံအနေနဲ့ဥရောပနဲ့ကင်းကွာလာမယ့်အခြေအနေရှိနေချိန်မှာပဲနှစ်နိုင်ငံဆက်ဆံရေးကိုဆက်ပြီးထိညှိသွားရေးလုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်နိုင်ငံသားဝင်ကြီးကဗီတင်နိုင်ငံသားဝင်ကြီးဖီလစ်ဟန်မွန်အပြင်တခြားအစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်။ EU အဖွဲ့ကနေမထွက်ဖို့ဗီတင်နိုင်ငံကိုအမေရိကန်သမ္မတဘရက်အိုဘားမားကတိုက်တွန်းခဲ့ပါတယ်။ကွယ်လွန်သူဗီတင်ဝင်ကြီးချုပ်ဝက်စတန်ချာချီလက်ထက်ကလေးကကျင့်သုံးခဲ့တဲ့အမေရိကန်နဲ့ဗီတင်တို့ရဲ့နှစ်နိုင်ငံအထူးဆက်ဆံရေးကြောင့်အမေရိကန်တို့အနေနဲ့ဗီတင်နိုင်ငံကနေတဆင့်ဥရောပသမဂ္ဂပေါ်မှာပိုပြီးပြောရေးဆိုခွင့်ရခဲ့တာပါ EU အဖွဲ့နဲ့ခွဲရေးတွဲရေးဗီတင်ရဲ့ဆန္ဒခံယူပွဲနဲ့ဒီလှုပ်ဆောင်မှုကြောင့်ဥရောပသမဂ္ဂနဲ့ဗီတင်အစိုးရကြားဆက်ဆံရေးအပေါ်အမေရိကန်အစိုးရကစိုးရိမ်မှုရှိကြောင်းလည်းတုံ့ပြန်ထားပါတယ် UK နဲ့EU တို့ကြား၈၀ဆက်ဆံရေးအပေါ်ညှိနှိုင်းနေကြပေမဲ့နှစ်ဖက်စလုံးတို့ဟာအမေရိကန်ပြည်ထောင်စုအတွက်မရှိမဖြစ်မိတ်ဆွေတွေဖြစ်ပါတယ်လို့အမေရိကန်သမ္မတဥဘာမားကတောက်ချနေတော့ကကြေညာချက်မှလည်းပြောဆိုထားပါတယ်ရှင်
။အီရန်နိုင်ငံဖလူဂျာမြို့ကိုပြန်ရဖို့အတွက်တလကြားဆက်ဆံရေးတွေလုပ်ပြီးတဲ့နောက် IS အကြမ်းဖက်သမားတွေတင်ထားတဲ့မြို့ကိုပြန်ရပြီလို့အီရန်အကြီးရန်တာဝန်ရှိသူတယောက်ကပြောဆိုလိုက်ပါတယ်။ IS အဖွဲ့ကနောက်ဆုံးထိန်းချုပ်ထားတဲ့ဂျူလန်ရက်ကွက်ကိုအီရတ်တပ်တွေတင်လိုက်ပြီးတဲ့နောက်ဖလူဂျာမြို့ဟာ ISD လက်အောက်ကနေလုံးဝလွတ်မြောက်သွားပြီလို့ဒုတိယဗိုလ်ချုပ်ကြီးအဗ်ဒူဝါဟပ်အယ်ဆာဒီကဒီကနေ့ပြောဆိုပါတယ်။အရင်နေ့ကဖလူဂျာမြို့ရဲ့နေရာအများစုကိုတင်ပိုက်ခဲ့တယ်လို့ကြေညာခဲ့ပြီးစနေနေ့ကတော့အီရတ်အထူးတပ်ဖွဲ့တွေဟာဖလူဂျာမြို့ထဲမှာသူတို့ရဲ့လုပ်ငန်းတွေကိုဆက်ပြီးတော့ဆောင်ရွက်နေကြပါတယ်။တောက်ချာနေ့ကအီရတ်ဝန်ကြီးချုပ်ဟိုင်ဒယ်အယ်အဗ်ဒီဖလူဂျာမြို့ကို ISIS သွေးကြွတွေလက်ထက်ကလွတ်အောင်လုပ်မယ်လို့ပြောဆိုခဲ့ပြီးတော့dash တွေကိုခြေမှုံးပစ်မယ်လို့ IS တွေကအာရဗ်ဘာသာစကားနဲ့ IS တွေကိုအာရဗ်ဘာသာစကားနဲ့ခေါ်ဆိုသုံးစွဲပြောဆိုသွားပါတယ်။ဖလူဂျာမြို့တော်မှာဒုက္ခသည်စခန်းတွေနေရာမရှိတော့လို့အပြင်မှာနေထိုင်ရတဲ့ Iraq ပြည်သူတွေအားလုံးနီးပါးပြီးခဲ့တဲ့ရက်ပိုင်းတိုက်ပွဲတွေကြားပြေးလွှာနေထိုင်ခဲ့ရပါတယ်။ American သမ္မတ Obama ကမကြသေးခင်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာအကြမ်းဖက် IS အဖွဲ့ဟာအရင်တည်းပိုဖိအားပေးခံနေရပြီးတော့အဓိကကြတဲ့ခေါင်းဆောင်တွေကိုလည်းလက်လွတ်ဆုံးရှုံးနေပြီလို့ပြောဆိုခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတွင်ပါကစ္စတန်နဲ့ဆက်အနီးဒီအပိုင်းတွေအတွင်မြေပြင်နဲ့လေကြောင်းကနေစီးနေတိုက်ခိုက်မှုတွေအတွင်အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့ထိတ်တန့်တက်မှုတွေအပါအဝင် IS စစ်သွေးကျော်135ယောက်ကိုလုံခြုံရေးတပ်ဖွဲ့တွေကတုတ်တင်နိုင်ခဲ့တယ်လို့အာဖဂန်အရှေ့ပိုင်းဒေသတာဝန်ရှိသူတွေကပြောပါတယ် နန်ဂါဟာပြည်နယ်ကော့မြို့စင်ကြေဘုံအရပ်မှာဒီကနေ့တနင်္ဂနွေနေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဒေသဆိုင်ရာအရက်ဖက်နဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကတော့ရှာပူရင်းနဲ့ရှင်းလင်းရေးစစ်စင်ရေးတွေဆက်လုပ်နေတယ်လို့ပြောပါရယ်အာဖဂန်လုံခြုံရေးတပ်သားအနည်းဆုံး12ဦးကြာဆုံးပြီးတခြားလူ18ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းအတည်ပြုပါရယ်ကော့မြို့မှာပြီးခဲ့တဲ့ဂျာတာပရီနေ့ကတိုက်ပွဲတွေစတင်ခဲ့တာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြည်နယ်မြို့တော်ဂျလာလာဘတ်မှာသတင်းထောက်တွေကိုပြောပါရယ်အစ္စလာမစ်အစွန်ရောက် IS အဖွဲ့နဲ့ချိတ်ဆက်တဲ့လက်နက်ပြည်စုံကိုင်းဆောင်ထားသူလူ600လောက်ကဒေတာရင်းကလုံခြုံရေးစခန်းတွေကိုတိုက်ခိုက်တာကဆလို့နှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ရတာလို့ပြောပါရယ်တိုက်ပွဲတွေကြောင့်အရက်သားတွေဘေးလွယာထွက်ပြေးနေရပြီးတိုက်ပွဲဖြစ်ရာဒေတာကနေထွက်ပြေးလာကြသူတွေပိုပြီးများလာတယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါရယ်ရှင်
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကဟိုတယ်တစ်ခုကိုအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုမှာအစိုးရဝန်ကြီးတယောက်အပါအဝင်လူ20ကျော်ကိုတပ်ဖြတ်ခဲ့ပြီးတဲ့နောက်မှာအကြမ်းဖက်စီးနှင်မှုဆုံးသတ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အယ်ရှဘပ်စစ်သွေးကြွအုပ်စုကထုတ်ဖော်ပြောဆိုပါတယ်။သူတို့ဆိုဘာသာရေးအစွဲရှိသူတွေအစိုးရအဖွဲ့ဝင်တွေကဒီဟိုတယ်ကိုမကြာခဏလာတယ်လို့စစ်သွေးကြွအုပ်စုကပြောခဲ့ပါတယ်။တည်ဆုံးသူတွေထဲမှာဆိုမာလီယာတဘာဝပတ်ဝန်းကျင်ဝန်ကြီးဘူရီမိုဟာမက်ဟာမတ်လည်းပါတယ်လို့နိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်။တည်ဆုံးသူ20ထဲမှာ3ယောက်ကရေဒီယိုအသံလွှင့်ဌာနကဖြစ်တယ်လို့ဆိုမာလီယာအမျိုးသားသတင်းအေဂျင်စီကတနင်္ဂနွေနေ့ကပြောပါတယ်။အကြမ်းဖက်သမားတွေကစနေနေ့လေဘက်ကတနတ်သမားတွေရေဆောက်အုံနဲ့ဝင်ငင်ဟိုတယ်နာဆိုဟာဘိုးပြည်အပြင်ဘက်မှာကားပုံးကိုချိန်ကပ်ဖောက်ခွဲခဲ့ပြီးတော့တရားခံတွေကိုဖမ်းပြီးတနက်တွေကိုတွေ့ရမြန်ပစ်ခတ်ခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ရဲတပ်ဖွဲ့ကဟိုတယ်အပေါ်ထပ်မှာတနက်သမားတွေကိုချောင်းပိတ်ပြီးပစ်ခတ်စီးနင်းခဲ့ပါတယ်ဒါဟာဒုတိယကြိမ်တိုက်ခိုက်မှုဖြစ်ပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးသမ္မတဟာဆန်ရှိခ်မိုဟာမက်ကပြစ်တင်ရှုံချခဲ့ပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာနေပါတယ်။ဒီကနေ့ဇွန်လ26ရက်နေ့ဟာညှင်းပန်းနှိပ်စက်ခံရသူများကိုပံ့ပိုးကူညီရေးနိုင်ငံတကာနေ့ဖြစ်ပါတယ်။ဘလို့အချင်းနေဘလို့အချင်းခါမျိုးမှာမှညှင်းပန်းနှိပ်စက်တာမလုပ်ရဘူးလို့ဒီကနေ့အထင်အမှားကုလသမဂ္ဂအတွင်းမှုချုပ်ဘန်ကင်မွန်ရဲ့သဝင်လွှာထဲမှာဖော်ပြထားပါတယ်။ဒါပြင်တိမ့်နဲ့ချီရှိတဲ့ကဘာတဝန်းကညှင်းပန်းနှိပ်စက်ခံရသူတွေနဲ့သူတို့ရဲ့မိသားစုတွေနဲ့အတူကျွန်တော်တို့အားလုံးစည်းလုံးညီညွတ်စွာရှိနေတယ်လို့လည်းကုလအတွင်းမှုချုပ်ကပြောဆိုပါတယ်။မြန်မာနိုင်ငံမှာလည်းနိုင်ငံရေးသဘောထားကွဲပြားသူတွေအပေါ်ညှင်းပန်းနှိပ်စက်မှုတွေကိုဆက်ပြီးအသုံးပြုနေစေဖြစ်တယ်လို့လူ့အခွင့်အရေးကွန်ရက် ND ဘာမာကပြောဆိုပါတယ်။အစိုးရအနေနဲ့ညှင်းပန်းနှိပ်စက်ခံရသူတွေကိုအသိအမှတ်ပြုပြန်လည်ထူထောင်ရေးလှုပ်ဆောင်ဖို့တိုင်းသားတွေကိုဖိနှိပ်တဲ့ဥပဒေတွေကိုပြင်ဆင်ဖို့နဲ့အကျဉ်းထောင်စနစ်ပြုပြင်ရေးတို့ကိုလည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေနဲ့အထူးသဖြင့်လက်နက်ကန်ပြိပခါတွေဖြစ်ပွားနေတဲ့တိုင်းရင်းဒေသတွေကတိုင်းရင်းသားတွေအပေါ်ညှဉ်းပန်းနှိပ်စက်မှုတွေကိုစနစ်တကျနဲ့ပုံမှန်အသုံးပြုနေတယ်လို့လည်းလူ့အခွင့်အရေးမှတ်တမ်းခွင့်ရဲ့ ND ဘာမာကပြောဆိုပါတယ
်။မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးထုတ်လုပ်မှုနဲ့စိတ်ကြွဆေးပြားထုတ်လုပ်မှုတွေတိုးလာနေတယ်လို့ဒီကနေ့ကြားရောက်တဲ့နိုင်ငံတကာမှုရေးဆေးဝါးစန့်ကျင်တိုက်ဖြတ်ရေးနေ့အထိတ်မှတ်ဖြင့်တနေ့အတွင်းဖန်စီရမိထားတဲ့မူရစီဝါတွေကိုမိရှုဖြစ်စီပွဲမှာမြန်မာနိုင်ငံရဲတပ်ဖွဲ့မူရစီဝါတိုက်ဖြတ်ရေးဆိုင်ရာအကြီးအကဲဒုတိယရဲမှူးကြီးကျော်ကျော်မင်းကသတင်းထောက်တွေကိုပြောဆိုပါတယ
်။တနင်္ဂနွေလုံးမှာစနစ်ကြဆစ်စီးတဲ့ဂိတ်တွေအားနေတာတစ်ပိုင်းနောက်တစ်ခုကကျွန်တော်တို့စောစောပြောလို့ပေါ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအချို့ရဲ့ဒါသူတို့ရဲ့လုံခြုံရေးကတ်သက်အေရီယာတွေမှာသူလွတ်လွတ်လပ်လပ်သူထုတ်နိုင်တဲ့ဒါအနေထားတွေပေါ်မှာသူတို့ဒီအချိန်တွေပေါ်မှာအခွင့်အကောင်းယူပြီးတော့ဒါထုတ်သွားလို့ပဲဒီလိုမျိုးမြင့်တက်လာတယ်လို့ကျွန်တော်တို့ဒါသုံးသပ်လို့ရတာပေါ့နော
်အမေရိကန်ဒေါ်လာ 19.8 တန်တန်ဖို့ရှိတဲ့မူရစီဝါတွေကိုဒီကနေ့ရန်ကုန်မြို့မှာမိရှုဖြည့်ဆည်းလိုက်တာပါအဲ့ဒီလိုဖြည့်ဆည်းလိုက်တဲ့မူရစီဝါတွေထဲမှာ ice လို့ခေါ်ကြတဲ့ methamphetamine မူရစီပြား143 kg နဲ့ဒေါ်လာ4သန်းလောက်တန်ဖိုးရှိတဲ့တခြားစိတ်ကြွမူရစီတွေလည်းပါတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။26ကြိမ်မြောက်မူရစီဝါမိရှုဖြည့်ဆည်းပွဲကိုနိုင်ငံခြားတန်တမန်တွေကုလသမဂ္ဂမူရစီဝါနဲ့ရာဇဝတ်မှုနှိမ်နင်းရေးအဖွဲ့ UNODC တာဝန်ရှိသူတွေတက်ရောက်ကြပါတယ်။ မူရစီဝါသုံးဆွဲတာကြောင့်စိတ်ပိုင်းဆိုင်ရာချိုးရင်းတဲ့လက္ခဏာရှိတယ်လို့သတ်မှတ်တဲ့လူရေးအတွက်ဟာ6နှစ်အတွင်းပထမဆုံးအကြိမ်ဖြစ်တိုးလာတယ်လို့ UNODC ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။တရားမဝင်မူရစီဈေးကွက်ထဲမှာ methamphetamine ဆေးပြားကဆက်ပြီးတော့ကြဲကြဲပြန့်ပြန့်ရှိနေပြီးမူရစီဝါရောင်းဝယ်မှုတွေကိုလွှမ်းမိုးထားစေဖြစ်ပါတယ်။ရွှေတရီကန်ဘိန်းဆိုင်ဒေသမှာခမ်းမန်းကြီးဘိန်းကင်းအိတ်ကတသိန်း9,300ကျော်ရှိပြီးဒီကမ္ဘာလုံးမှာရှိတဲ့ဘိန်းဆိုင်ခင်းတွေရဲ့20%ခန့်နှုန်းလောက်ရှိပါတယ်။
စပိန်နိုင်ငံမှာနောက်တစ်ကြော်ကျင်းပတဲ့ဒီကနေ့ရွေးကောက်ပွဲတွေမှာစပိန်မဲဆန္ဒရှင်တွေမဲပေးနေကြပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလလွှတ်တော်ရွေးကောက်ပွဲတွေမှာဘဲပါတီကမှအစိုးရဖွင့်နိုင်လောက်တဲ့အထိမဲအလုံးလောက်မရခဲ့တာကြောင့်အစိုးရမရှိဖြစ်နေတဲ့စပိန်ရဲ့နိုင်ငံရေးအကျပ်အတဲကိုဖြည့်ရှင်းဖို့ရည်ရွယ်ကျင်းပနေတာဖြစ်ပါတယ်ရှင်
။ American သမ္မတမီရှယ်အိုဘားမားရဲ့ Africa Minkley Ngeri ရဲ့ပညာပေးကျံပေးဆိုင်ရာခီးစဉ်ကိုဒီကနေ့တနင်္ဂနွေနေ့မှာစီစဉ်ထားပါတယ်။မီရှယ်အိုဘားမားဦးဆောင်တဲ့အဓိကအစီအစဉ်တွေကတစ်ခုဖြစ်တဲ့မင်းကလေးတွေအတွက်ပညာသင်ကြားရေးအစီအစဉ်ကိုအလေးထားဆောင်ရွက်မယ်ခီးစဉ်လည်းဖြစ်ပါတယ်။သမ္မတအိုဘားမားသမီးတွေဖြစ်တဲ့ဆာရှာနဲ့မာလီယာတို့အပြင်အဖွားဖြစ်သူတို့ကလည်းမီရှယ်အိုဘားမားရဲ့ခီးစဉ်မှာလိုက်ပါကြမှာဖြစ်ပြီးခီးစဉ်တစ်လျှောက်လိုက်ဘေးရီးယား၊မော်ရိုကိုနဲ့စပိန်နိုင်ငံတွေမှာရန်နာဖို့ရှိပါတယ
်။နောက်ဆုံးတည်ထားတဲ့သတင်းတွေကိုမသိင်္ဂီထိုင်းနယ်မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအယူဆုံးနားဆင်ရမှာကတော့လူခွေရေးထူးကိုယ်စားလှယ်မစ်ရဟီလီရဲ့နောက်ဆုံးခီးစဉ်အခြေအနေဖြစ်ပါတယ်စီရေးပဋိပက္ခတွေဖြစ်နေတဲ့ရှမ်းပြည်နယ်တွင်လက်နက်ကင်တပ်တွေကဒေသခံပြည်သူတွေအပေါ်မှာလူခွေရေးချိုးဖောက်တာတွေကိုကုလသမဂ္ဂအနေနဲ့စုံစမ်းဖော်ထုတ်အရေးယူဆောင်ရွက်ပေးဖို့ရှမ်းလူခွေရေးအဖွဲ့တွေကမြန်မာနိုင်ငံလူခွေရေးအခြေအနေဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှူးမစ်ရဟီလီနဲ့တွေ့ဆုံချိန်မှာပြောဆိုလိုက်ကြပါတယ်ရှမ်းပြည်နယ်တွင်ကလူခွေအခြေအနေတွေကိုကုလအထုကိုယ်စားလှယ်ကတွားရောက်လေ့လာခဲ့တယ်လို့ရှမ်းလူမှုအဖွဲ့တွေနဲ့လည်းတွေ့ဆုံပြီးမေးမြန်းခဲ့ပါတယ်။မစ်ရန်ဟီလီရဲ့ရှမ်းပြည်နယ်ခီးစဉ်နောက်ဆုံးအခြေအနေကိုဆက်ပြောပြပါမယ်ရှင်။မနေ့စနေနေ့ညပိုင်းကကချင်ပြည်နယ်ကနေရှမ်းပြည်နယ်လာရှိုးမြို့ကိုရောက်လာခဲ့တဲ့ကုလသမဂ္ဂအထုကိုယ်စားလှယ်မစ်ရန်ဟီလီဟာဒီကနေ့တနင်္ဂနွေနေ့မှာတော့ရှမ်းပြည်နယ်လာရှိုးမြို့မှာပဲရှမ်းပြည်နယ်ရမ်းမီရဖာတွေရှမ်းလူမှုအဖွဲ့အစည်းတွေနဲ့ရှမ်းလူခွေလှူရှားသူတွေနဲ့တွေ့ဆုံခဲ့တာပါ။စီးရဲတက်မှမှုတွေရှိနေတဲ့ရှမ်းပြည်နယ်တွင်ကလူခွေအခြေအနေတွေနဲ့ပတ်သက်လို့ရှမ်းပြည်နယ်ကိုလာရောက်လေ့လာခဲ့တဲ့ကုလအထူးကိုယ်စားလှယ်မစ်ရန်ဟီလီကိုစစ်ပွဲတွေအတွင်အိုးရင်စွန့်ခွာထွက်ပြေးခဲ့ကြရတဲ့ရှမ်းဒေသခံပြည်သူတွေလူခွေချိုးဖောက်ခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးရန်ဟီလီကိုကိုယ်တိုင်ရှင်းပြခွင့်ရခဲ့တဲ့ရှမ်းလူငယ်ကိုရဲ့အဖွဲ့ဦးဆောင်ကော်မတီကအလုံးမှုဆောင်အဖွဲ့ဝင်နန်းဆန်လောင်းကပြောပါတယ
်ဒီစစ်ကြမ်းကြီးနဲ့ပြေဖို့ကျမတို့ပြေခေါ်ရဲကျမတို့ကလည်းကြားတက်ရောက်ခဲ့တယ်ဗောနော်လာရှိုးမှာသိခဲ့တယ်ကျမတို့ဖက်ခါလဲအခုလက်ရှိကြားနေတဲ့ဗောနော်ပြီးသွားတဲ့အဲဒီတွေကအောက်မဲ့တွေကဒါလူကြီးတွေကရင်းစီးရင်ရှမ်းပြည်အလက်အပြားမှာဖြစ်ပျက်ခဲ့တဲ့အခုအခွေရှူတော့ဆိုင်ရာအဖြစ်ပျက်တွေကတင်ပြခဲ့တာဗောနော်ဥမာရွာလူရှိုးခံရတာတွေအတူတူမပြတ်တက်ခံရတာတွေကျမတို့ကအခုအခွေရှူတော့ကနေလည်းတင်ပြခဲ့တာမှာဟုတ်
ဟိုသူ့ဘက်ကဗာများပြန်ပြီးဆွေးနွေးပါလေရှင်
။ဟုတ်ကဲ့ဒီဘက်ကလည်းဒီလည်းဗာများကူညီနိုင်လေတော့နော်ကျမတို့ဘက်ကလည်းရေးရေးလေးပါပဲ။ဒီအားလုံးပေါ့နော်ဒီကျမတို့စံတန်းရင်းသားကမစပ်စီစီဆိုတဲ့အတိုင်းလုံးနဲ့ကျမတို့ကလူအခုရေးချူတောင်းရမယ်။ဒီလေအားလုံးကလူအခုရေးချူဖက်ခံရမှုလည်းမရှိဘဲနဲ့အစိုးရဘက်ကလည်းစတဲ့ဒီနိုင်ဖို့တောင်းအားပြုပေးဖို့ပဲကျမတို့ပြောခဲ့ပါတယ
်။ရှမ်းပြည်နယ်တွင်းမှာအစိုးရနဲ့အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားနည်းမြေပိုင်နဲ့အငင်းပွားမှုပြဿနာတိုက်ပွဲတွေရောတိုင်းရင်းသားလက်နက်ကိုင်နဲ့အစိုးရတက်ကြပါတိုက်ပွဲတွေဖြစ်နေလို့ထောင်ချီတဲ့ဒေသခံရှမ်းပလောင်တအောင်တိုင်းရင်းသားပြည်သူတွေဟာအိုးအိမ်စွန့်ခွာထွက်ပြေးနေရတာဖြစ်ပါတယ်။ကုလသမဂ္ဂအနေနဲ့ရှမ်းပြည်နယ်တွင်တည်ငြိမ်အေးချမ်းရေးစစ်ပြေးဒုက္ခသည်တွေရဲ့အရေးနဲ့တိုင်းရင်းသားလူမျိုးစုတွေလူခွေချိုးပေါက်ခံနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကြားဝင်ကူညီဖြေရှင်းပေးစေချင်ပါတယ်လို့လည်းမစ်ရန်ဟီလီကိုအဖြစ်အပျက်နဲ့တကွာပြောပြနိုင်ခဲ့တယ်လို့နန်းဆန်လောင်းကပြောပါတယ်။ဖြစ်သွား
တဲ့ဖြစ်ချက်တွေမှာရာသီနေရာပေါ်နေရာမှာလူရှိခံခဲ့ရတာကိုသိခဲ့တယ်ဗျာ။အဲ့ဒီမျိုးလေးတွေပါပဲအခုလို့ဆိုရင်ကျမတို့အနေနဲ့တကယ်ကျမတို့ပြည်သူတွေလည်းလူငယ်ဆိုတာလည်းပြည်သူပဲကျမတို့ပြည်သူတွေရဲ့မတရားခံရမှုလူအခွင့်အရေးချိုးဖောက်ခံရမှုတွေလည်းအထက်ထားတင်ပြပါတယ်ဟုတ
်အခုချိန်ထိလည်းစည်ရဲတင်းမာနေစေဖြစ်တယ်လို့ဒေသရင်းတည်ငြိမ်မှုမရှိသေးလို့စစ်ပြေးစစ်ဆောင်ဒုက္ခတွေတွေနေရရင်ကိုပြန်ခွင့်မရသေးတဲ့ဒီလိုအခြေအနေမျိုးမှာကုလသမဂ္ဂတို့အဖွဲ့အစည်းအနေနဲ့ရှမ်းဒေသခံပြည်သူလူထုအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့တကွဒေသခံတွေရဲ့ဘဝလုံခြုံရေးလူနေမှုဘဝတွေရေရှည်ရည်တည်နိုင်ရေးကူညီဆောင်ရွက်ပေးဖို့ကုလအထူးကိုယ်စားလှယ်မစ်ရန်ဟီလီကိုတောင်းဆိုလိုတယ်လို့လည်းရှမ်းပြည်နယ်တွင်စစ်ပွဲတွေရည်ရည်ငိမ့်ညံ့စွာဥဆောင်ဆန္ဒပြခဲ့တဲ့ရှမ်းပြည်နယ်ကြောင်မဲမျိုးကရှမ်းဒေသခံဦးဆိုင်ဝီရိယကပြောပါတယ
်ကုလသမဂ္ဂလာရင်ကျွန်တော်တို့နေစုံနေကြဒီဒုက္ခရောက်နေတဲ့ဒုက္ခတွေပေါ်တော့ဒီမြင့်တဲ့နေရာတွေ နောက်ပြီးတော့သိုးရဖက်နဲ့ဓမ္မတမတော်ကိုတော့ရွာရောက်သွားရင်တပုံရွာဆိုပြီးတော့အဲ့လိုမျိုးကြီးရှိုးရတာပေါ့အဲ့လိုမျိုးကြီးနိုင်ပြီးရှင်တော်ပေါ့တူတူညီမြပြီးဖက်တလေသမီးနဲ့တကယ်သိုးရပြစ်ပေါ်ဆောင်ပေးမယ်ဆိုရင်ကျွန်တော်တို့ကိုရိုးရကိုပါတာဝနာလွတ်လွတ်လပ်လပ်နဲ့ကျွန်တော်တို့အဲ့လိုမျိုးအခွင့်ရေးရရှင်တော်ပေါ့ကိုဒေတာကိုနေခါကိုစကားနိုင်ဟာအဲ့လိုမျိုးရောခွင့်ရှိရင်တော့ဒီ35ခုတော့တောင်းကြည့်မှာပေါ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံရဲ့လူခွေရေးအခြေအနေကိုမစ်ရဟီလီလာရောက်လေ့လာပြီးအချက်အလက်စုဆောင်းရယူနေတာပါသူဟာရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေကိုတွားရောက်ပြီးအစိုးရအဖွဲ့အရဖတ်အဖွဲ့စည်းတွေရမရဖတွေနဲ့စစ်ပင်းစစ်ရှောက်ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တယ်လို့ရှမ်းပြည်နယ်တွင်ကလူခွေရေးအခြေအနေတွေကိုလည်းကိုယ်တိုင်တွားရောက်စုံစမ်းတာဖြစ်ပါတယ်ဒီကနေ့တနင်္ဝနေနေ့ညနေပိုင်းမှာတော့ကုလအထုကိုစလဲမစ်ရဟီလီဟာရှမ်းပြည်နယ်ကနေရန်ကုန်မြို့ကိုလေယာဉ်နဲ့ပြန်လည်ထွက်ခွာသွားပြီးဖြစ်ကြောင်းလူခွေရဲ့အထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့ခရီးစဉ်မှာအတူလိုက်ပါနေတဲ့မြန်မာနိုင်ငံကကုလသမဂ္ဂအဖွဲ့ပြောခွင့်ရဦးဝေဝင်က VOA မြန်မာပိုင်းကိုပြောပါတယ်ရှင
်နှစ်ပေါင်းများစွာယူယူနေတဲ့မြန်မာကျန်းမာရေးဆောင်ရှောက်မှုစနစ်ကြောင့်ပြည်သူတွေမှာထိခိုက်နစ်နာတာတွေရှိနေသေးပါပြည်သူတွေအားထားလောက်တဲ့ကျန်းမာရေးစနစ်တရဖြစ်လာအောင်ဘယ်လိုများပြုပြင်ပြောင်းလဲကြပါမလဲပြည်သူတွေကြားမှာရောဘယ်လိုအခက်အခဲတွေကြုံတွေ့နေကြရသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းရဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နယ်ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့ဒေါ်ရစင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
လာမယ့်အင်္ဂါညတရက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့တနင်္ဂနွေညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်အယလိုညီလာခံနေမှာအရင်တော့ကကလေးစစ်သားအရေးအဓမ္မလိုအပ်ပေးခိုင်စေမှုနောက်လူခွေချိုးဖောက်မှုတွေအတွက်ထူးခြားဖြစ်စဉ်တည်းရဲ့အနေနဲ့အမြဲလိုလိုထဲ့သွင်းဆွေးနွေးမှုကိုခံရလေရှိတဲ့မြန်မာနိုင်ငံဟာဒီနှစ်မှာတော့ကလေးစစ်သားအရေးအတွက်က80ရာခိုင်နှုန်းရော့ကျသွားတာမို့ထိတ်တန့်တင်လောက်တဲ့ကိစ္စမဟုတ်တော့ဘူးလို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့105ကြိမ်မြောက်နိုင်ငံတကာအလုပ်ရှင်အလုပ်သမားနဲ့အစိုးရကိုယ်စားလှယ်များသုံးပွင့်ဆိုင်ကိုညီလာခံကိုအလုတ်သမားကိုစလဲအဖြစ်နဲ့ဥဆောင်တက်ရောက်နေတဲ့မြန်မာနိုင်ငံအလုတ်သမားတမကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်ပေါင်းကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအလုတ်သမားတမကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်ပေါင်းကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်နားဆင်ပါရှင
်ကျွန်တော်ရင်းနှီးရှိခဲ့တဲ့ force ပါအတ္တမလုံးဝပြီးကလေးစစ်သားဆိုတာကကျွန်တော်တို့ကအကုန်လုံးတော့မပြောက်သေးပေမဲ့ကျွန်တော်တို့က 80% လောက်တော့ပျောက်သွားပြီလို့ပြောလို့ရတယ်။ဒါမှမဟုတ်ကြားကကျွန်တော်တို့ special attention ပေါ့နော်။အရင်တော့ကလို့ကျွန်တော်တို့ဒါအထူးထူးခြားဖြစ်စဉ်တွေနဲ့ဆွေးနွေးရတယ်မှာမပါတော့ဘူး။ကျွန်တော်တို့ရဲ့ဆိုးတဲ့နိုင်ငံတွေရှိပါတယ်။ဥပမာဆိုဘင်္ဂလားဒေ့ရှ်ဆိုကျွန်တော်တို့က Rana Plaza ပြိုတဲ့ကိစ္စ၊ဒီနောက်ပိုင်းမှာကလေးလူ့သမားတွေကိစ္စ၊နောက်တစ်ခါကျွန်တော်ဖိလစ်ပီးနိုင်ငံမှာဒီလူ့သမားခွင့်ရေးချိုးဖောက်ခံတဲ့ကိစ္စဆိုဒီလိုကျွန်တော်တခြားနိုင်ငံတွေအရှိတောင်အရှာမှာဆိုရင်ကျွန်တော်တို့ရဲ့ဆိုးရနိုင်ငံနဲ့နိုင်ငံလောက်ရှိနေတဲ့အနေအထားအဖြစ်ပေါ့ကမ္ဘောဒီးယားမှာဆိုဥမာတန်းစီဒါကိုတနက်နေ့ပြစ်တဲ့ကိစ္စကိုရှိသူချီတဲ့ဆန္ဒပြတာတနက်နေ့ပြစ်တဲ့ကိစ္စဆိုအဲ့လိုမျိုးတွေရှိနေတော့ဒါဒီကိုသူတို့ဆွေးနွေးတော့ကျွန်တော်တို့ကဦးစားပေးအစ်မမရှိတော့ကျွန်တော်ကနောက်မှရောက်သွားပါပြီသို့တော်လည်းကျွန်တော်ပြောတဲ့ speech မှာတော့ကျွန်တော်ကတော့ကျွန်တော်တို့ပေါ့နော်အကေကျွန်တော်လွတ်လပ်စွာသင်မင်းဖွဲ့စည်းမှုဆိုတဲ့ကဏ္ဍရှိမယ်ဆိုလို့ရှိရင်ဒါကိုရှိတယ်သို့တော်လည်းကျွန်တော်တို့ရှိမှတိရလူနေနေသေးတယ်အဲ့တော့ဒါကြောင့်မို့လို့အားရလူအနေနဲ့ဒီရန်ပမာမြန်မာပြည်မှာပေါ့နော်ဒီလူလဆက်တင်မင်းဖွဲ့စည်းမှုနဲ့ပတ်သက်တဲ့ဒီကျွန်တော်တို့ဒီစီမံချက်ကိုလုပ်ဖို့တင်ပါတယ်ဆိုတော့ကျွန်တော်တင်ပြမှာ
အခုမြန်မာနိုင်ငံမှာဒီ Oxfam ကနေအစီရင်ခံစာထုတ်ခဲ့တယ်ပေါ့နော်မြန်မာနဲ့အာရှတလွှာမှာဒီအထက်ကျုပ်သမားတွေနစ်နာမှုရှိနေတယ်ပေါ့နော်ဒါတွေနဲ့ပတ်သက်ပြီးတော့အလုပ်သမားကိုယ်စားလှယ်တယောက်နေနဲ့နော်ဘာတွေများဒီအရေးယူဆောင်ရွက်ပါလဲဒီ Oxfam ရဲ့အစီရင်ခံစာထုတ်တာနဲ့ပတ်သက်ပြီးဘာပြောချင်ပါလဲ
Oxfam ရဲ့အစီရင်ခံစာကတော့ Oxfam ထုတ်တာဖြစ်မယ်ကျွန်တော်တို့သူတို့ survey လုပ်တယ်လို့ပြောတယ်ဗျအဲ့ဒီမှာသူတို့ activist တွေပေါ့နော်အလုပ်သမားအရေးလှုပ်ရှားသူတွေနဲ့လှုပ်ကြတာဖြစ်တယ်ကျွန်တော်တို့မပါဝင်ခဲ့ဘူးဆိုတော့သူတို့မြင်တဲ့ vision ပေါ့နော်သူတို့ရဲ့အမြင်နဲ့ကျွန်တော်တို့ရဲ့ vision နဲ့တော့တော်တော်လေးကွာပါတယ်ဘာလို့ကျွန်တော်တို့ကတော့အခုချက်ချင်းပေါ့နော်ကျွန်တော်တို့ချက်ချင်းဒီလုပ်သမားခြေခံခွင့်ရာခိုင်နှုန်းတရားရမယ်ပြောချင်တာပေါ့နော်ပြောလို့တော့ရတာပေါ့ဒါပေမဲ့ဖြစ်နိုင်တာ possibility ပေါ့ဖြစ်နိုင်တယ်ဆိုဘယ်လောက်တိုင်းတိုင်းဖြစ်နိုင်တယ်လဲဆိုတဲ့ကိစ္စ ကတခါကျွန်တော်တို့ကတခါပြန်ပြီးကျွန်တော်တို့ကပြန်ကျွန်တော်ပြန်မေးကြည့်ပါတယ်ဘာဆိုကျွန်တော်တို့မှာအခုဟိုလုပ်ငန်းစဉ်တွေလုပ်နေပါပြီမအိုင်အယ်လိုရဲ့လုပ်ငန်းစဉ်အရဆိုရင်ကျွန်တော်တို့ကထရိုင်ပါတိုက်ပေါ့နော်သုံးဖွဲ့ဆိုင်ဆွေးနွေးပွဲလုပ်ရမယ်ဆိုတော့ကျွန်တော်တို့ကမြန်မာပြည်မှာရှိနေပါပြီလို့နောက်ဝန်ကြီးဌာနကကိုယ်စားလှယ်ကိုလှုပ်ရှင်ကိုယ်စားလှယ်ကိုလုပ်ငန် အမှုပေါင်းအားလုံး123ခုထင်တယ်ကျွန်တော်မြို့နယ်အဆင့်မှာဖြည့်ရှင်းဖို့ကြိုးစားတော့အောင်မြင်ခဲ့တယ်အဲ့လက်မှတ်ထိုးထားတာတွေကလည်းအားလုံးပေါင်းအလို့သမားအားလုံးပေါင်း 32,000 ကျော်ကိုကျွန်တော်ကုစားပြုထားနိုင်တယ်ဆိုတော့တို့ပြောတဲ့နေရာတွေကွဲပြီးတော့ရှိတာတွေရှိမယ်ကျွန်တော်တို့မငင်းဘူးเนาะတို့တော့ကျွန်တော်တို့လည်းအရင်တုန်းကလွန်ခဲ့သော9နှစ်ကနေဆိုင်အခု progress ရှိတဲ့ကြောင်ကျွန်တော်တို့ကတော့ဒီတို့ state တဲ့အစီအစဉ်ဇာနဲ့တော့ကျွန်တော်နဲ့တော့တော်တော်လေးတော့ကွာဟတယ်လို့ကျွန်တော်ပြန်ပြောချင်ပါတယ်ခင်ဗျဟု
တ်ကဲ့အခုမြန်မာနိုင်ငံဒီပွင့်လင်းပြီးတော့နည်းနည်းအကုန်လုံးလွတ်လွတ်လပ်လပ်နည်းနည်းရလာတဲ့အချိန်ပေါ့เนาะဒီလိုအချိန်မျိုးမှာဒီအလုတ်သမားအဖွဲ့အစည်းကတာဝန်ခံတယောက်အနေနဲ့ပေါ့နော်။ဗားရီများအောင်အောင်မြင်မြင်ခုခုနကပြောသလိုပေါ့နော်။ကလေးစစ်သားတွေကိစ္စပေါ့နော်။အဲ့ဒါမှာအောင်မြင်မှုရှိတယ်ဆိုတော့တခြားဘယ်နေရာတွေမှာများအောင်မြင်တယ်လို့ပြောနိုင်ပါလဲ
။ဥပမာဆိုရင်ကျွန်တော်အနေဆုံးလောက်ခပေါ့နော်။ Minimum wage ဆိုလို့ရှိရင်ကျွန်တော်အလုတ်သမားတွေနဲ့အစိုးရနဲ့အလုတ်ရှင်တွေပေါင်းပြီးကျွန်တော်တို့ service ဆင်းတယ်ခင်ဗျာ။ကျွန်တော်တို့ service ဆင်းပြီးစစ်တမ်းကောက်ယူပြီးတော့မှကျွန်တော်တို့ဆွေးနွေးတယ်။ဆွေးနွေးတဲ့အချိန်အနေဆုံးကျွန်တော်ထင်တယ်မရှိဘူးဆိုရင်တော်မဆိုင်ဆွေးနွေးတာ9ကြိမ်လောက်ရှိတယ်ခင်ဗျ။အဲ့တော့ဒါအများနဲ့ဆွေးနွေးတာပေါ့နော်။ဒီကြားထဲမှာတိုက်ရိုက်နေ2ပွင့်ဆိုင်ဆွေးနွေးတာလည်းရှိတယ်ဆိုတော့ကျွန်တော်တင်ပြချင်တာကျွန်တော်တော့ဟို mechanism ပေါ့နော်။ရန်တရားကိုဖော်ဖို့အရေးကြီးပါတယ်။ဟိုလိုချင်တဲ့အချက်လက်တွေကတော့အများကြီးပဲရှိတယ်။သို့သော်အချက်လက်တွေကိုဖြည့်ရှင်းမဲ့ရန်တရားဒီ mechanism ကိုဖော်ဖို့ကကျွန်တော်တို့ကတော့ဦးစားထားတယ်။ဦးစားပေးတယ်။အဲ့တော့ကျွန်တော်တို့က minimum wage ကနေလိမ့်ဆုံးလောက်ခနဲ့ဆိုရင်အခုပြန်လည်သုံးသပ်ဖို့အချိန်ရောက်ပြီ။ဒါကိုပြန်ပြီးတော့အစိုးရအကြောင်းကြားနေပြီ။ဒါဆိုရင်ကျွန်တော်အားလုံးကဒါစစ်တမ်းကောက်ရမယ်စစ်တမ်းကောက်ပြီးတဲ့နောက်မှာကျွန်တော်ကုန်စည်နှုန်းတွေဘယ်လောက်တက်သွားလဲမတက်သွားလဲအဲ့ဒါကြီးကြည့်ပြီးတော့နောက်တစ်ခါဒီလုပ်ငန်းရှင်တွေအနေနဲ့ဘယ်လောက်ထိဝင်ငွေရှိလဲတိုးလာလဲမတိုးလာလဲဥပမာဆိုရင်ထဲချုပ်လုပ်ငန်းပေါ့ဗျာထဲချုပ်လုပ်ငန်းရှင်တွေဆိုရင်2012တုန်းကသူတို့ရဲ့ export က900 million ရှိတယ်ဗျာအခု2015အဆုံးမှာဆိုသူတို့ 1.3 billion ဖြစ်လာတယ်ဆိုတော့အဲ့ဒါမျိုးတွေကိုကျွန်တော်တို့ကတွက်ပြီးတဲ့နောက်မှာ minimum wage ကဘယ်လောက်ဖြစ်တင်တယ်နေသူလောက်ခဘယ်လောက်ဖြစ်တင်တယ်ဆိုတော့အထက်ကျုပ်လုပ်ငန်းတွေကျွန်တော်ပြောရမှာအဲ့တော့ခန်းစားချက်တင်နေပြောရင်တော့အများကြီးပါဗျဒါဥပမာတစ်ခုပြောတာပါနောက်တစ်ခါကျွန်တော် employment contract လို့ကျွန်တော်လုပ်ငန်းကိုကျွန်တော်တို့အလုပ်ခန့်နဲ့စာချုပ်ပေါ့နော်အဲ့ဒါကိုလည်းကျွန်တော်အလုပ်ရှင်ပေါ့နော်ဒီကျွန်တော် UMF စီစဲကုန်တယ်ကြီးများအတင်းချုပ်အားနေပဲတွဲပတ်တွင်ဦးအေးလွင်နဲ့ဟာလာကျွန်တော်တို့လုပ်ငန်းသက်မှတ်ငန်းတွေကိုပူးပေါင်းပြီးတော့ဆွေးနွေးတာရှိတယ်ဆွေးနွေးတဲ့နောက်မှာအစိုးရကမှပါပေးတဲ့သုံးမွေဆိုင်ကနေတခါထပ်ပြီးတော့ဒါကအလုံးရှင်တဲ့အလုပ်သမားနဲ့တိုင်းရဲဆွေးနွေးပွဲတင်တဲ့ကိစ္စဖြစ်တယ်။ဒါကိုကျွန်တော်ဆွေးနွေးမယ်ဆိုပြီးဒီအပြင်ကိုကျွန်တော်တို့ကလုပ်ငန်းခန္ဓာလည်းမတူတာရှိတယ်။ဥပမာဆိုရင်လေချောင်းလိုက်မှအလုပ်လုပ်တဲ့အလုပ်သမားတွေနဲ့ကျွန်တော်တို့ရေချောင်းမှအလုပ်လုပ်တဲ့အလုပ်သမားတွေနဲ့အထည်ချုပ်ဆိုင်မှအလုပ်တဲ့အလုပ်သမားတွေမတူကြဘူးဗျ။လုံရတဲ့လုပ်ငန်းအနေထားလည်းမတူဘူး။အလုပ်ချိန်လည်းမတူဘူး။ရနိုင်တဲ့လုပ်ငန်းကလည်းမတူကြဘူး။ဒါတွေကိုကျွန်တော်တို့ကတင်ပြနေတယ်ဆိုတော့ကျွန်တော်တင်ပြချင်တာပါလေ။ကျွန်တော်ကပြောဆိုကျွန်တော်ရန်တရားmechanism ကိုကျွန်တော်ဖော်ဖို့လိုပါတယ်ဒါကိုကျွန်တော်တို့စစ်ရှင်လက်ရှင်နဲ့ဖော်နေပါတယ်ကျွန်တော်၃နှစ်ရှိပါပြီဒါကြောင့်မို့ဒါတွေကကျွန်တော်အနေနဲ့အောင်မြင်မှုရှိတယ်ဆိုတာတော့ကျွန်တော်တင်ပြချင်ပါတယ်ခင်ဗျာ
အရင်တုန်းကတော့အလုပ်မြန်မာနိုင်ငံမှာအလုပ်သမားတွေကအမတန်အဖိနှိပ်ခံရတာတွေနောက်ခေါင်းပုံဖြတ်ခံရတာတွေအများကြီးရှိပါတယ်အဲ့တော့ဥမ္မောင်မောင်တို့ဒီလိုမျိုးအဖွဲ့အနေနဲ့ပေါ့နော်ဝင်ပြီးတော့လုပ်တဲ့နေရာမှာအခုနောက်ပိုင်းမှာအစိုးရအနေနဲ့ပံ့ပိုးမှုဘလောက်အတိုင်းအတာတွေရှိပါလဲ
အစိုးရကပံ့ပိုးမှုတဲ့ဆိုင်အစိုးရကဝင်ပြီးတော့ကျွန်တော်တို့ကိုဟိုမချုပ်ချယ်ဘူးပေါ့ဗျာ။နော် freedom ရှိလာတာပေါ့ကျွန်တော်တို့ကဟိုတင်နန်းနေဆိုရင်ကျွန်တော်တို့အနေနဲ့ပေါ့နော်ကျွန်တော်အဖွဲ့ချုပ်အနေနဲ့ဆိုရင်ကျွန်တော်တို့2012ကစပြီးတော့ကျွန်တော်တို့ဒီတင်နန်းနေအချိန်ကလုံမတမကအခွင့်အရေးတင်နန်းကိုရောင်းကမှလုတ်တာရှိတယ်။မန္တလေးမှာလုတ်တာရှိတယ်။ကချင်ပြည်နယ်မှာလုတ်တယ်၊ရှမ်းပြည်နယ်မှာလုတ်တာရှိတယ်။ကျွန်တော်တင်းနိုင်တိုင်းမှာလုတ်တာရှိတယ်။မန္တလေးတိုင်းမှာလုတ်တာရှိတယ်။မကွေးမှာလုတ်တာရှိတယ်။ဆိုတော့ဒါတွေမှာလာပြီးတော့မတူမကျွန်တော်တို့မကန့်ကွက်ပါဘူး။တခုမကန့်တော့ပြတာတခုနောက်တစ်ခုကပါလဲဆိုတော့ကျွန်တော်တို့စင်းုံနေမှာသွားစီးနေတဲ့ခါစီးုံတဲ့ခါမှာစင်းုံနေမန်နေဂျာအဆင့်လောက်နေပဲအနေငယ်စကားပြောရတာရှိချန်တော့ကျွန်တော်တို့တော်တော်လေးအဆင်ပြေတာတခုပေါ့နော်နောက်တစ်ခါကျွန်တော်တို့ကပါလဲဆိုတော့ကျွန်တော်စီးဝဲတွေလုပ်တယ်ကျွန်တော်ညီလာခံလုပ်တယ်ညီလာခံဆိုရင်ကျွန်တော်တနင်္ဂနွေလုံးကလူမကိုစတဲ့တွေ200ကျော်ဖိပြီးတော့ကျွန်တော်လုပ်တာ3ရက်လုပ်ပါတယ်ဒီနေရာမှာလည်းကျွန်တော်တို့ကိုပဲထောင်လိုင်းရဲမှလည်းလာမချူဘဲရဲမှလည်းလာမချူကျွန်တော်လုတ်တဲ့အလုပ်ကိုကျွန်တော်လွတ်လွတ်လပ်လပ်လုပ်လို့ရတယ်ဆိုတော့ဟာမျိုးတွေကျွန်တော်တွေ့ရပါတယ်ဒါကြောင့်မလို့ကျွန်တော်တို့ပံ့ပိုးတာတော့မဟုတ်ဘဲနဲ့ ကျွန်တော်တို့ကိုပေါ့နော်ဒီအနောက်ဆက်မပေးဘူးကိုယ့်လူကိုကိုယ်လုံးမဲ့လူကိုကိုယ်လုံးပါဆိုတဲ့အနေထားမျိုးရှိတယ်ဆိုတော့ကျွန်တော်ပြောနိုင်တယ်နောက်တစ်ခုကဘာလဲဆိုအစိုးရအနေနဲ့ဘာတွေကိုဖွင့်လိုက်လဲဆိုတော့ကျွန်တော်တို့ဒီကျွန်တော်တို့ကိုဖြည့်ရှင်းရမ်းကြတွေပေါ့ dispute ဟာပေါ့ mechanism ပေါ့နော် dispute ကိုကျွန်တော် solution mechanism ပေါ့အဲ့ဒီကအငင်းပွားမှုဖြည့်ရှင်းဆိုင်ရာရမ်းရောက်ဖွင့်လိုက်တော့မျိုးနဲ့သူစက်ရုံအစ်စ်မှာဆိုရင်တစ်ဖက်နှစ်ယောက်ပေါ့နော်အလုံးရှင်ကနှစ်ယောက်အလုံးသမားကနှစ်ယောက်ကိုယ်စားလှယ်ထားပြီးတော့ကျွန်တော်ဒီစက်ရုံတွင်းမှာလုပ်ငန်းတွင်းမှာရှိတင်ရှိတတ်တဲ့ဒီ work over ပေါ့ကျွန်တော် workplace mechanism ကိုကျွန်တော်ဖွင့်တယ်အဲ့အနေအဲ့ဒီကနေမှတစ်ဆင့်ကျွန်တော်ဘာလုပ်ထားလဲမျိုးနဲ့အစ်စ်မှာကျွန်တော်ညှိနှိုင်းဖြန့်ဖြေးဆိုတာရှိပါတယ်ဆိုတော့မျိုးနဲ့ဖြန့်နှိုင်းဖြန့်ဖြေးအစ်စ်မှာသုံးမဆိုင်လုပ်ရှင်လုပ်သမားအစိုးရကိုယ်စားလှယ်ဒီပါပြီးတော့ဖြည့်ရှင်းရတာရှိတယ်နောက်တစ်ခုအဲ့ဒီကနေမှအစ်စ်မပြေဘူးဆိုလို့ရှိရင်ကျွန်တော်တိုင်းအစ်စ်ပေါ့နော်ကုန်သမားတိအဖွဲ့ကိုရောက်ပါတယ်ကုန်သမားရေးအဖွဲ့မှာလည်းလူသမားတမက်ကကိုယ်စားလှယ်ရှိတယ်။ဟလာအလို့ရှင်ကိုယ်စားလှယ်ရှိတယ်။ဆိုတော့သူတို့ကညှိနှိုင်းပြီးဖြည့်ရှင်းကြတယ်။အခုဆိုရင်ကျွန်တော်နဲ့တော့မှဒီအလို့သမားကိုယ်စားလှယ်မဟုတ်ဘူးအလို့ရှင်ကိုယ်စားလှယ်ပေါ့နော်။ကိုမပါလာပါနဲ့။သူတို့ကလည်းမေးလို့ရပါတယ်။ဆိုတော့ dispute mechanism အဲ့လိုဖွင့်ထားတော့ကျွန်တော်ငင်းပွားမှုဆိုင်ရာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကရုံးဝန်ဆောင်ခဖြစ်ဖို့တက်ကိုထိုင်ပြီးတော့ negotiation ပေါ့ဗျာ။ကျွန်တော် negotiation လုပ်ဖို့ဆိုတဲ့အနေထားကိုကျွန်တော်ရောက်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်လည်းအဲ့တော့ဘာလို့တိုက်တွန်းလဲဆိုတော့ကျွန်တော်ကဒီရေရှည်ခံတဲ့ minimum တော့မဟုတ်ပါနော် sustainable investment ရှိဖို့ကကျွန်တော်က good industrial relation ရှိရမယ်ဆိုတော့ကျွန်တော်တို့ကဆွေးနွေးနေပါတယ်အခုဒါမှမဟုတ်ဒီ industrial relation ဆိုတဲ့အခြေကိုလည်းကျွန်တော်ရောက်ဖို့ကျွန်တော်စူးစမ်းနေတယ်ဒီနေရာဒါကိုလည်းအစိုးရလက်ခံထားပါတယ်ဒါမှမဟုတ်ကျွန်တော်တို့ဒီကုန်သင်းများတင်းကတွဲပတ်တွင်ဥွေးလွင်လို့ဆိုရင်ဒါကိုအများအားတွဲပြပြီးတော့ကျွန်တော်အလုပ်လုပ်နေကြပါတယ်
ဆိုတော့အစိုးရဘက်ကလည်းအနှောက်အယှက်မရှိတဲ့ပံ့ပိုးမှုတွေပေးတယ်နောက်ပြီးတော့ဒီအလုပ်ရှင်တွေဘက်ကလည်းနားလည်မှုနဲ့ဝင်ပြီးတော့ဒီအလုပ်သမားတွေအရေးကိုကြည့်ပေးတယ်ဆိုတော့ဒီအလုပ်သမားတွေဘက်ကရောသူတို့ရဲ့အရေးအသွေးနဲ့ပတ်သက်ပြီးတော့ဥမာမောင်ဘယ်လိုမြင်ပါလဲ
အရေးအသွေးဆိုတာနှစ်ခုပေါ့နော်သူတို့လုပ်ငန်းကွင်ဆိုင်ရာကျွမ်းကျင်မှုပေါ့ skills ပေါ့နော်အဲ့ဒါတော့ကျွန်တော်အားနည်းပါတယ်အားနည်းတယ်ဆိုတော့ကျွန်တော်နိုင်ငံမှာလူငယ်သား140ကကျွန်တော်ပြက်ခဲ့တာပါလဲဆိုတော့ဥမာ THS ဆို GDI တို့ဆိုတာကြီးကျွန်တော်တို့မရှိခဲ့ဘူးလေမရှိခဲ့တော့ကျွန်တော်တို့ကအဲ့ဒီဟာကိုပြန်ပြီးတော့တော်တော်လေးလုပ်ရမယ်ဒါ skills ပေါ့ဘာဆိုဘာဖြစ်လာလဲဆိုတော့ကျွန်တော်တို့ကကိုကိုရွေးချယ်နိုင်လို့မရဘူး။ဘာလို့လဲဆိုတော့ ASEAN Economic Integration ဝင်လာတဲ့ချိန်မှာနိုင်ငံခြားရင်းနှီးမှုနောက်မှုတွေဝင်လာလို့ရှိရင်ကျွန်တော်တို့ဒီ skills ပေါ့နော် certificate မရှိတဲ့လူတွေကအလုပ်ရမှာမဟုတ်ဘူး။အခုပဲကျွန်တော်တရုတ်ပြည်ကလူကျွန်တော်ကန်တာယာဆိုတဲ့ကန်တော်ကြီးတောင်နာမှာလုပ်တဲ့ project မှာတရုတ်ပြည်ကအလုပ်သမားစောက်လေးနဲ့ပတ်သက်3000လောက်ရှိပါတယ်။ဆိုတော့အဲ့အရာတွေကကျွန်တော်တို့ကနင့်လာတဲ့ဒါကတစ်ခုပါ skills နဲ့ပတ်သက်လို့ပါနော်။နောက်အရေးကြီးဆိုကျွန်တော်တင်နန်းပေးတဲ့အခါမှာကျွန်တော်လူတွေကတော်တော်နူးနေပါသေးတယ်။နော်ကျွန်တော်တော်တော်နူးနေတယ်နူးနေတဲ့အခါမှာကျွန်တော်တို့ကသူတို့ကိုခြေကလူသမားတာပါလေဘာကြောင့်တမက်ကဝင်တင်တယ်လဲတမက်ကဝင်ဘလို့အားရှိတယ်လဲဒါတစ်ခုပေါ့နောက်တစ်ခုကတော့ကျွန်တော်စီယုံရေးဆိုတာပါလဲဆိုတာတစ်ခုနောက်တစ်ခုကပါလဲဆိုတော့ဒီအကြီးဆုံးကတော့ကျွန်တော်တို့ကဒီ industrial relations ပေါ့နော်ကျွန်တော်တို့ဘာဖြစ်လို့စပွဲဝါမှာထိုင်ပြီးဆွေးနွေးတင်လဲ negotiation process ကိုဝင်တင်တယ်ဆိုတာမျိုးပေါ့ဆိုတော့ကျွန်တော်တို့မှာရှိနေတာကအရင်တုန်းကစီးခက်ကရှိခဲ့တယ်အလို့ရှင်လူတန်းစားလူကမလူတန်းစားဆိုတဲ့တိုက်ပွဲကြီးပုံဖို့ကြိုးစားနေကြတယ်ကျွန်တော်ကအဲ့ဒါကိုမဟုတ်သေးပါဘူးဒီအချိန်မှာ globalization ဖြစ်နေပါပြီခလာတကမ္ဘာလုံးမှာပတ်ပြီးကုမ္ပဏီတွေကပိုင်ရှင်တို့တီးတာမရှိတော့ပါဘူးဆိုတော့ဒါမဲ့အဲ့ဒီတည်းမှာကျွန်တော်တို့ကနိုင်ငံနေနဲ့ပတ်ဝန်းကျင်ကျွန်တော်အလို့သမားတွေအနေနဲ့ကဒီ negotiation ဆိုတဲ့ဟာကိုကျွန်တော်လုပ်ဖို့လိုရဲဆိုတော့ကျွန်တော်တို့တင်နန်းလေးတဲ့လုပ်ပေးပါဒါကြောင့်မလို့တို့ရဲ့ဒီ trade union ပေါ့နော်အလို့သမားခြေကအခုရင်းနဲ့ပတ်သက်တဲ့တင်နန်းတွေလည်းတော်တော်လေးပေးရပါတယ်နောက်ကတို့ရဲ့ကျွမ်းကျင်မှုဆိုင်ရာကိုလည်းအစိုးရကလုပ်နေပါပြီ။ဒီ ASEAN level skill standard setting ဆိုတာရှိပါတယ်။အဲဒီမှာလည်းကျွန်တော်တို့ကနိုင်ငံကိုစားပြုနေတဲ့ကျွန်တော်လုပ်သမားကိုယ်စားလှယ်အနေနဲ့ကျွန်တော်ပါပါတယ်။ထို့တူကုန်သင်းများတင်ကလည်းပါပါတယ်။ဆိုတော့အလို့ရှင်လုပ်သမားအစိုးရသုံးမဆိုင်တဲ့ကျွန်တော်တို့ကဒါကိုလည်း ASEAN level ပေါ့နော်။ကျွန်တော်နိုင်ငံကပြီးတဲ့လက်မှတ်ကိုလည်းထိုင်းနိုင်ငံမှအသိမှတ်ပြုမယ်။ထိုင်းနိုင်ငံပြီးတဲ့လက်မှတ်ကိုလည်းကျွန်တော်တို့ကအင်ဒိုနီးရှားကိုအသိမှတ်ပြုမယ်ဆိုတဲ့အဆင့်ကိုရအောင်ကျွန်တော်တို့ကြိုးစားနေတဲ့ဟာကိုရှိပါလိမ့်မယ်။
ဟုတ်ကဲ့ကျေးဇူးများကြီးပါတယ်မမ
ဒါကတော့မြန်မာနိုင်ငံအလုံသမားတမကများအဖွဲ့ချုပ်ဥက္ကဋ္ဌကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဇွန်လ26ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့ဇက်တိုက်တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုရုံဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်နားဆင်ကြရအောင်ပါရှင်
ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုတ်နဲ့လည်းဖျော်ဖြေပေးမှာပါပြီးတော့သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုတ်ကိုလည်းမြစ်တာတေးလက်ဆောင်ဖြစ်နေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့ဗီဒီယိုကိုစာရေးလာကြတဲ့သောရရှင်တွေကပထမအဦးဆုံးကိုအောင်ထင်းရဲ့စာကိုပြောပြချင်ပါတယ်ဗီဒီယိုကနေပြီးတော့မေးတနာကျော်ကိုအတန်မဲ့ကြားရပြီးတော့ရုပ်ပုံမှာမမြင်ရလို့ TV ဖန်သားပေါ်မှာအခါအားလျော်စွာထုံးလွှင့်ပေးပါတဲ့ဟုတ်ကဲ့ကိုအောင်ထီး TV မှာတခါတလေပါရပါတယ်ကျမတို့ကလည်းတာဝန်ခွဲတဲ့အတိုင်းလုပ်ရတာမလို့ TV ရုပ်မြင်သံကြားထုံးလွှင့်မှုအပိုင်းမှာတာဝန်ယူရပြီးတော့ review ကနေပြီးတော့လည်းအတန်လွှင့်တင်ဆက်ရပါတယ်ရှင် VOE ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော် ARI သားပါဆိုတဲ့တားလာလေးမှာဆိုတဲ့ Facebook သောတာရှင်ကတော့အခုလိုမျိုးလွှင့်ပေးနေတဲ့ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင် review နဲ့ရုပ်မြင်သံကြားတင်ဆက်ပေးမှုတွေကိုဆုလိုတာထင်ပါတယ်နော်နောက်ထပ်လည်းထူးခြားတဲ့သတင်းတွေအထူးသဖြင့်မိုးလေဝသသတင်းတွေကိုထုတ်လွှင့်ပေးပါလို့တောင်းဆိုချင်ပါတယ်။ဟုတ်ကဲ့ပါ။မိုးလေဝသအထူးသတိပေးချက်တွေရှိလာရင်တော့ကျမတို့လိုအပ်ရင်လိုအပ်သလိုထုတ်လွှင့်ပေးပါရနော်။ VOE ကိုမှန်မှန်သာစောင့်မျှော်အားပေးပါလို့ပဲပြောချင်ပါတယ်။သွားရှင်အောင်စော်ဦးကတော့ VOE ကိုကြည့်ရှုနားဆင်သူတွေအားလုံးကျန်းမာချမ်းသာကြပါစေ။ကိုယ့်ရဲ့ကျန်းမာခြင်းတွေနဲ့လည်းပြည့်စုံကြပါစေလို့တောင်းဆုပြုလာပြီးတော့ American ပြည်အောင်စုမှာတော့ Hillary Clinton သမ္မတဖြစ်ပါစေလို့ဆုတောင်းပေးပါရဗျာတဲ့။သူ့ရဲ့အမြင်ဖြစ်ပါတယ်ရှင်။ထုတ်လွှင့်ပေးတဲ့အစီအစဉ်တွေထဲမှာရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့အစားတွေလည်းအများပြားလက်ခံရရှိတာပါနော်။ရုပ်မြင်သံကြားထုတ်လွှင့်မှုဆိုတာမှာတော့မြန်မာနိုင်ငံကပြည်သက်အနေနဲ့ Facebook ကနေ VOA မြန်မာပိုင်းနေ့စဉ်ရုပ်မြင်သံကြားတင်ဆက်မှုကိုတိုက်ရိုက်ထုတ်လွှင့်ပေးတာကိုသောရရှင်တွေပို့ပြီးတော့အဆင်ပြေတယ်လို့သိရပါတယ်။ Oxford King ဆိုတဲ့သောရရှင်ကလည်းဒီတိုက်ရိုက်ဗီဒီယိုထုတ်လွှင့်မှုကိုကြည့်ပြီးတော့ပဲအရန်မိုက်တယ်ဒါပေမဲ့မြန်မာပြည်ကအရန်ကောင်းတဲ့ဆက်သွယ်ရေးကွန်ရက်ကြောင့်ကြီးလို့တိတ်မရပါဘူးဆိုပြီးရေးလာပါတယ်။နိုင်မင်းအောင်ဆိုတဲ့သောရရှင်ကလည်းမြန်မာနိုင်ငံကအဆက်သွယ်ရေးလိုင်းတွေကိုအပြစ်တင်ခြင်းပုံရှိပါတယ်
။ VOA အစီအစဉ်တွေကိုကြည့်ကျင်နေအားပေးခြင်းပါတယ်။ပြည်သူတွေအတွက်အမှန်တရားမှုလို့အားကိုးရပါတယ်။ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုအမြဲအားပေးလျက်ပါ။ MPD ကလည်းအကြွားကြီးပြီးအင်တာနက်လိုင်းမကောင်းပါဘူး။ Oridu ကလည်းအကြွားထူပြီးတော့မီးပြတ်တော့လိုင်းမကောင်းပါဘူး။ Telinor လည်းအကြွားမလျှော့ပဲလိုင်းမိတ်တုံမိတ်တုံနဲ့ပေါ်လိုက်ပြောက်လိုက်ဖြစ်နေပါတယ်
။တယ်လီဖုန်းဆက်သွယ်မှုလိုင်းတွေနဲ့အင်တာနက်လိုင်းတွေမကောင်းတဲ့အတွက်ကြောင့်မလို့ Facebook ကနေပြီးတော့ VOA ရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုကြည့်ရတဲ့ချက်ကြည့်မရတဲ့ချက်ဖြစ်နေပါတယ်။ဆိုပြီးတော့သောရရှင်နေစာရေးလာကြတာပါ။ထွန်းထွန်းဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOA အရင်တုန်းကရေဒီယိုလေးနဲ့အခုတော့ရုပ်သံမှာကြည့်ခွင့်ရပြီ။အားပေးခွင့်ရပြီပေါ့။အမြဲတမ်းအားပေးလျက်ပါဆိုပြီးတော့စာရေးလာပါတယ်။အောင်ကိုကိုကလည်း
ရှင်လဲချမ်းမြေပါစေခင်ဗျာ VOA သတင်းတွေကအသိပညာဘိုးဒုတာလဲရတယ်အမြင်လဲကျေပါတယ် Facebook သုံးတဲ့လူတော်တော်များကလည်းသတင်းမှန်တွေသိရပါတယ်ကျွန်တော်တို့လူငယ်တွေအတွက်လဲပညာရပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ပြစ်စမန်ပန်သူဆိုတဲ့ဒေါ်ရရှင်ကတော့ VOA အဖွဲ့ဆက်လက်အောင်မြင်ပါစေသတင်းပေါ်မှာလဲဘက်မလိုက်ပြည်သူအတွက်သတင်းမှန်ဆိုမီဒီယာစည်းကမ်းနဲ့အညီဖြစ်ရင်အာမနာမငဲညာပဲနဲ့တင်ပြပေးပါလို့အကြံပြုချင်ပါတယ်ဆိုပြီးတော့စာရေးလာပါတယ် င်ကိုခုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါမယ်။နောက်ပိုင်းမှာတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးဖော်ပြပေးသွားဖို့ရှိပါရဲ့ရှင်။ဒီတစ်ပတ်တော့ထူးထူးခြားခြားပါပဲ။တော်ရရှင်တွေကိုထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့သတင်းတွေကခိုင်လွှင့်နေကြ Billboard Hot အဖြစ်ဆုံးဒေးနံပါတ်100ဆင်းမှာပါဝင်တဲ့သတင်းမျိုးမဟုတ်ပါဘူးရှင်။ဒါမဲ့လည်းကျွန်မဟိုတနေ့ကပဲဖတ်လိုက်ရတဲ့သတင်းဒီရုပ်ရှင်မင်းသမီးကြီး Marilyn Monroe သူကအသက်ရှိထင်ရှားရှိမယ်ဆိုရင်အသက်တော်တော်ကြီးလာပြီဆိုတဲ့သတင်းကိုဖတ်လိုက်ရလို့သူရဲ့နာမည်လေးနဲ့ဆက်ဆိုထားတဲ့ဒီခေတ်ပေါ်သတင်းလေးတစ်ပုဒ်ကိုကျွန်မနားထောင်ပြီးတော့တော်ရရှင်နေနဲ့မျှဝေခြင်းစိတ်ဖြစ်လာလို့ဒီသတင်းလေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုသတင်းကိုဆိုထားတဲ့အဆိုတော်ကတော့ K Camp ဆိုတဲ့ Hip Hop ဒေသရှင်တစ်ဦးဖြစ်ပါတယ်။သူကဒီ American ပြည်ထောင်စု Georgia ပြည်နယ် Atlanta မြို့ကဖြစ်ပြီးတော့သူက Rapper တစ်ဦးလည်းဖြစ်ပါတယ်ရှင်။သူရဲ့ပထမဦးဆုံးအခွေဖြစ်တဲ့ In Due Time ဆိုတဲ့ခွေကတော့2014ကျမှအစပြီးတော့ထွက်တာဖြစ်ပါတယ်။သူကို Interscope ဒေသံတွင်ကအစာချုပ်ထုတ်လိုက်လို့သူအခွေထုတ်နိုင်တာပါ။သူကဒီ2014ခုနှစ်မှာပဲ Bad Hip Hop ဂီတဆုချီးမြင့်ပွဲအတွက်သူရဲ့တခြင်းနဲ့တစ်ကြိုစီးမှာနှစ်နေရာရရှိခဲ့သူဖြစ်ပါတယ်။သူရဲ့နောက်ထပ် Tail Album ဖြစ်တဲ့ One Way Is Up ဆိုတဲ့ Tail Album ကိုတော့ဒီ2015မှာပဲထွက်ခဲ့ပြီးတော့ Billboard ရဲ့အကောင်းဆုံး Rap ဒေသပြားစီးမှာနံပါတ်4အထိအဆင့်ချိတ်နိုင်ခဲ့သူဖြစ်ပါတယ်ရှင်။ဒီဆိုတော့ရဲ့နာမည်အရှိကတော့ Christopher Campbell ဖြစ်ပြီးတော့ဒီ K နဲ့ပေါင်းတဲ့ Christopher ကိုသူကအတူကောက် K နောက်ပြီးတော့သူ့ရဲ့ဒုတိယနာမည်ဖြစ်တဲ့ Campbell ကိုတော့ Camp လို့ယူပြီးတော့ K Camp ဆိုပြီးတော့သူကသူ့ရဲ့အဆိုတော်နာမည်ကိုမှဲ့ထားတာဖြစ်ပါတယ်။သူကမိသားစုရဲ့မိတ်ဆက်ပေးမှုနဲ့ပဲဟိုးငယ်လေးတည်းကစပြီးတော့ဂီတနဲ့အကျွမ်းတဝင်ဖြစ်ခဲ့သူပါ။အထက်တန်းကျောင်းမှလည်းဒီဂီတနဲ့ပဲဖျော်ဖြေမှုတွေလုပ်ခဲ့သလိုတေးဂီတငယ်လေးတစ်ခုမှလည်းစပြီးတော့ပါဝင်ဖျော်ဖြေခဲ့တာဖြစ်ပါတယ်။ခုတော့ American ပြည်အောင်စုရဲ့တန်ဝင် Hip Hop နုပညာရှင်တယောက်ဖြစ်နေပါပြီเนาะဒီ Hip Hop အဆိုတော့ K Camp တည်ဆိုထားတဲ့ Marilyn Monroe ဆိုတဲ့တခြင်းကိုနားဆင်ကြည့်ပါအောင်ရှင် Look what's her name I must have forgot Too many cities too many bottles too many thoughts too many problems not enough answers Shout out to your school girl better night she a dancer You should know She gonna workFell in love with the life, the money first. She gon' play with your heart to make it worse. I salute the things you do to make it work. Go on, get it. My shorty ain't scared, my shorty ain't scared, my shorty ain't scared, no, no. I see you working, go on, get it.My shorty ain't scared, my shorty ain't scared, my shorty ain't scared, nah, nah.1 a.m, put up to the house. Shot that text, you know what's next. We all on the couch. I'm her choice, you can have it after. I know you ain't perfect, but tonight it don't matter. I see the truth, I see the hurt, I see the love, I see the pain.In your eyes But I'll admit, I take the blame Let's be real, don't want your love, don't ask the price But go on, get it My shorty ain't scared, my shorty ain't scared My shorty ain't scared, no, no I see you working, go on, get itMy shorty ain't scared, my shorty ain't scared, my shorty ain't scared, no, 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 no. Go get it.ကေကမ်တီဆိုထားတဲ့ Marilyn Monroe ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာထုတ်လွှင့်ပြဖြောပြပေးဖို့ရှိပါတယ်နော်။အခုတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြပြပေးစီပါတယ်။မြန်မာနိုင်ငံကအစိုးရပညာရေးစနစ်ကိုအမြဲဆုံးပြောင်းလဲပေးစေချင်ပါတယ်ဆိုပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်ရဲ့အစားကိုအခုပြပြပေးချင်ပါတယ်
။အမေစုရှင်ကျမတို့အစိမ့်ပညာရေးဌာနကိုလည်းအမြန်ဆုံးပြုပြင်ပြောင်းလဲပေးပါရှင်ဌာနမူကဲ့သို့ယာရုကြီးတွေခတ်မယ်ဆိုရင်လည်းအကျင့်စာလိုက်တာကောင်းမွန်တဲ့သူလက်အောက်ငယ်သားတွေကိုနိုင်ထက်စီးနေမဆက်ဆံသူတမာတမတ်ကြသူစာသင်ကောင်းသူကျောင်းသားအများသဘောကျလက်ခံသူစာရမ်းများကိုကိုယ်တိုင်ရေးနိုင်တဲ့သူစသဖြင့်အချက်အလက်ပြည့်စုံသူကိုသာယာရုကြီးများခန့်တင်ပါတယ်ဒေါက်တာဘွဲ့နယ်လည်းမတက်မတ်တင်ပါဘူးတို့မှသာထူးချွန်ထက်မြက်ပြီးတော့အကျင့်စာလိုက်တာကောင်းမွန်သောကလေးများပေါ်ထွက်လာပြီးနိုင်ငံကတဟုန်တိုးတိုးတက်လာနိုင်မှာဖြစ်ပါတယ်ရှင်
အခုတလောပညာရေးခဏဒီပညာရေးဌာနမှာလုပ်နေကြတဲ့သူတွေဒါမှမဟုတ်လည်းပညာရေးစနစ်ចောင်းသားចောင်းသူတွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရင်ဖွင့်ပြီးတော့စာရေးလာကြတဲ့အစားတွေကိုစက်တိုက်ဆိုစလို့ရရှိနေပါတယ်เนาะသောရရှင်တယောက်ရဲ့ရင်ဖွင့်စာကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်မန္တလေးတိုင်းဒေသကြီးပြည်ဦးလွင်ခရိုင်တပိတ်ချင်းမြို့ကအပြည်သူတွေပဲဖြစ်ပါတယ်ဆိုပြီးတော့အကူအညီတောင်းပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့သူတို့ဒေသအစင်းရဲတွင်နေတဲ့ထက်နဲ့အောင်တွန်းပို့နေတဲ့ပြဿနာကြီးတရက်ကိုဖြေရှင်းပေးဖို့တာဝန်ရှိသူတွေကို VOE ကနေပြောချင်ပါတယ်ဆိုပြီးတော့အခုလိုတင်ပြလာပါတယ
်ကျွန်တော်မျိုးလျာကုသရောင်းဝယ်ရေးမဖွင့်ဘူးဒေသကလည်းတရံဇာတာမထွက်တဲ့အပြင်ဝန်ထမ်းတွေအများစုနေတဲ့အတွက်တခြားမျိုးတွေလိုစီစီကားကားမရှိလာပါဘူးမျိုးတွေပြည်သူတွေဟာစားဝတ်နေရေးမပြေလည်ကြတဲ့အပြင်တချို့ဆိုရင်ထမင်းတောင်မှနတ်မအောင်မစားရတဲ့သူတွေရှိနေပါတယ်။နောက်ပြီးတော့ပိုဆိုးတာကတရားဝင်မဟုတ်ပေမဲ့ပေါ်ပေါ်ထင်ထင်လုပ်နေကြတဲ့လောင်းကစားဒိုင်တွေကြောင့်တနေ့တစ်နေ့အဆင်မပြေဒုက္ခရောက်ကြတဲ့သူတွေလည်းမနည်းလာပါဘူး။အထူးသဖြင့်မိမိကိုယ်ကျိုးစီးပွားကိုဝယ်ကြည့်ပြီးဒေသခံတွေကိုစင်ရဲတွေနဲ့တဲ့နဲ့အောင်လုပ်နေကြပုံကတော့စနေတင်းကိုယ်တွေရုံးပရက်တောင်မရှိပါဘူး။အစိုးရယုံနာပါမကြမ်းလောင်းကစားတွေလုပ်နေကြတာကိုမျိုးနေလူတို့ရောဒေသခံတွေရောအာဏာပိုင်တွေအားလုံးရောအသိပဲဖြစ်ပါတယ်။ကြာရင်လောင်းကစားမှုရဲ့စိုးမွေတွေကြောင့်တခိုးတမျှတွေပေါ်လာပြီးတော့မြို့တော်မှာပြောင်းမဲ့ကိန်းဖြစ်နေပါတယ်။ဒါကြောင့်အစိုးရအသင်းနဲ့တာဝန်ရှိသူတွေအနေနဲ့စိုးရွားမှုတွေမဖြစ်လာခင်အချိန်မီသိရှိတားဆီးပေးနိုင်မှုအတွက် VOA ကတစ်ဆင့်တစ်ဆင့်ရအောင်သိရှိနိုင်မှုကျွန်တော်ဒေသခံတွေလေးစားစွာတင်ပြလိုက်ရပါတယ်ခင်ဗျာ။
ဒါကတော့တပိတ်ချင်းမြို့ဒေသခံတွေဆိုပြီးတော့ရေးလာကြတဲ့သောရရှင်တွေသူတို့မြို့မှာလောင်းကစားပြဿနာအကြီးမားနေပါတယ်ဆိုပြီးတော့တာဝန်ရှိသူတွေကိုအသိပေးလာတာပါသောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်မြမတေးချစ်သောရရှင်တွေအတွက်တချင်းလေးတစ်ပုဒ်နောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါသေးတယ်ရှင်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ခုကမြန်မာဒိတ်ဆစ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတို့နဲ့ဆက်ပြီးတော့ဖြောပြပေးကြပါရစေ။ရာစုတည်ဆူထားတဲ့အချစ်နဲ့အတူဆိုတဲ့သချင်းလေးကိုအားလုံးနဲ့အတူတူခံစားနားဆင်ကြည့်ကြရအောင်ပါနော်။
ချစ်နဲ့အတူဒုံတိုင်းပူကြပန်းစီမီညီတာချစ်နဲ့အတူဒုံတိုင်းပူကြဆန်းရည်အသောမဲချစ်နဲ့အတူဒုံတိုင်းပူကြထုံဖြူပြာဥထဲချစ်နဲ့အတူဒုံတိုင်းပူကြဆွချေလေကြတဲ့
သို့သည်ဆိုထားတဲ့အချက်နဲ့အတူဆိုတဲ့တခြင်းတွေကိုသောရရှင်နဲ့နှစ်ချိုက်ချလိုက်မယ်လို့ထင်ပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ခြင်းပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျွန်တော်ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။ဒုတိုင်းဒုကြအလွန်တွေရှင်းရမယ်။
မရေးသနာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါဘင်္ဂလီရိုဟင်ဂျာပြဿနာနိုင်ငံရေးကစားကွက်တစ်ခုလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမဲ့အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
2015ခုနှစ်ရွေးကောက်ပွဲမှာရှုံးနိမ့်မှုအကြီးကျယ်ကြုံခဲ့ရပြီးတဲ့နောက်ပါတီတွင်အကွဲပြဲပြဿနာတွေကိုဖြေရှင်းလို့မဆုံးနိုင်ဖြစ်နေသေးတဲ့ပြည်ခံပြိုးပါတီဟာပြီးခဲ့တဲ့ဇွန်လ23ရက်နေ့မှာတော့နိုင်ငံအရေးနဲ့ပတ်သက်တဲ့ကြေညာချက်တစ်စောင်ထုတ်ပြန်လာတာတွေ့ရပါတယ်။အဓိကကတော့ရခိုင်ပြည်နယ်တွင်ကပြည်ပခပြဿနာတွေပြည်လဲစေရေးဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကခေါ်ဝေါ်အသုံးပြုမယ်ဆိုတဲ့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးနှုန်းကိုလက်မခံဝေဖန်သမှုပြုထားတာပါပြည်ခိုင်မျိုးပါတီကြီးရဲ့အဲ့လိုသဘောထားယက်တိချက်ဟာရခိုင်ပြည်နယ်အတွင်းပြည်ပခပြဿနာတွေကိုဖြေရှင်းမဲ့ဒေသဖွံ့ဖြိုးတိုးတက်ရေးရအောင်ဆောင်ကျဉ်းပေးမဲ့ NLD အစိုးရပေါ်ဘလို့ကြရဲရက်ခတ်မှုရှိစေမလဲရခိုင်ပြည်နယ်အရေးအကောင်းဆုံးချင်းကပ်ဆောင်ရွက်မှုဟာဘာဖြစ်နိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ဒီခိုင်ပြူပါတီရဲ့ကြီးညာချက်ထဲမှာ NLD အစိုးရအနေနဲ့အငင်းပွားနေကြတဲ့ဘင်္ဂါလီရိုဟင်ဂျာလို့မတုံ့နှုံမဲရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့တုံ့နှုံတာကိုဓာတ်ရိုက်ဆန့်ကျင်ကန့်ကွက်တာမျိုးတော့လုံမထားပါဘူး။ဒါပေမဲ့ရခိုင်အမျိုးသားပါတီ ANP ကကန့်ကွက်ထားတာကိုထောက်ခံရင်းအစိုးရအနေနဲ့အဲ့ဒီလိုခေါ်ပေါ်တုံ့နှုံခြင်းနဲ့ဆိုရင်ရခိုင်ပြည်နယ်တဲကပြည်သူတွေနဲ့ဒေသခံနိုင်ငံရေးပါတီတွေရဲ့သဘောထားရယူသင့်တယ်ဆိုပြီးဖော်ပြထားပါတယ်။ပြောရရင် NLD အစိုးရရဲ့အဲ့ဒီအသုံးနှုံးနဲ့ပတ်သက်ပြီးပြည်ခိုင်ပြိုးပါတီကဓာတ်ရိုက်မကန့်ကွက်ပေမဲ့တွဲဝိုက်ပြီးတော့ကန့်ကွက်လိုက်တဲ့သဘောပါပဲ။ဒါကိုကြီးညာချက်ထဲမှာတွေ့နိုင်ပါတယ်။ကြီးညာချက်ထဲမှာတော့ပြည်ခိုင်ပြိုးပါတီအနေနဲ့အစိုးရတာဝန်ရယူထားခဲ့စဉ်အချိန်တုန်းကမြန်မာနိုင်ငံတိုင်းရင်းသားလူမျိုးစု135မျိုးမှာရိုဟင်ဂျာဆိုတဲ့လူမျိုးမပါဝင်ဘူး။မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးလုံးဝမရှိဘူးလို့ကြီးညာထားခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။တဆက်တည်းကြီးညာချက်ထဲမှာရခိုင်ပြည်နယ်ကဘင်္ဂါလီပြဿနာဆိုပြီးဘင်္ဂါလီဆိုတဲ့အခေါ်ဝေါ်ကိုဆက်ပြီးသုံးစွဲထားတာတွေ့နိုင်ပါတယ်။ဒါအပြင် NLD အစိုးရရဲ့အခေါ်ဝေါ်အသုံးနှုန်းဟာဖွဲ့စည်းပုံခြေခံဥပဒေပုံမှ364နဲ့ညီညွတ်မှုမရှိတဲ့သဘောဖော်ပြထားပြန်ပါတယ်။ဖွဲ့စည်းပုံခြေခံဥပဒေပုံမှ364မှာနိုင်ငံရေးကိစ္စအလုံးကဘာသာသာသနာကိုအလွဲသုံးစားမပြုရဆိုပြီးဖော်ပြထားပါတယ်။ဒီခံပြိုးပါတီရဲ့သတင်းထုတ်ပြန်ကြေညာချက်ကိုခြုံငုံသုံးသပ်ကြည့်ရင် NLD ပါတီအစိုးရကိုနိုင်ငံရေးအရထိုးနှက်ချက်တစ်ခုလှုပ်လိုက်တယ်လို့လည်းရှုမြင်နိုင်ပါတယ်
။တကယ်တော့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းပြဿနာရဲ့မူလရင်းမြစ်တဲ့အခါအရင်ဆက်အာဏာရှင်အဆက်ဆက်ဖြစ်ပါတယ်။အာဏာရှင်ဥနေဝင်လက်ထက်တုန်းကလည်း1982နိုင်ငံသားဥပဒေပြဋ္ဌာန်းခဲ့ပေမဲ့အဲဒီဥပဒေနဲ့အညီပြဿနာကိုတိတိကျကျဖြေရှင်းတာမျိုးမလုပ်နိုင်ခဲ့ပါဘူး။1982ဥပဒေကျင့်သုံးဖြည့်ရှင်းလို့အခက်အခဲရှိခဲ့တယ်ဆိုရင်လည်းအဲ့ဒီဥပဒေကိုပြင်ဆင်ဖို့မလုပ်ခဲ့ကြပြန်ပါဘူး။နောက်တော့ဥပဒေအရယာယီပဲခွင့်ပြုလို့ရတဲ့ဝှိုက်ကတ်တွေထုတ်ပေးထားပြီးပြဿနာကို10စုနှစ်နဲ့ချီအချိန်ဆွဲထားခဲ့တာတွေ့နိုင်ပါတယ်။ဒါပေမဲ့ပြဿနာကိုဒီအတိုင်းထားတာတော့မဟုတ်ပါဘူး။လိုအပ်ရင်နိုင်ငံရေးအရအမြတ်ထုတ်တာမျိုးတော့လုပ်ခဲ့ပါတယ်။သိမိသူများမှတ်မိကြပါလိမ့်ဦးမယ်။ပြည်သူလူထုတရားလုံးရဲ့1988ဒီမိုကရေစီတောင်းဆိုဆန္ဒပြတဲ့အရေးတော်ပုံကြီးကိုစစ်အာဏာသိမ်းအဖွဲ့ကဖြိုခွင်းနှိမ်နှင်းလို့အပြီး1990ခုနှစ်မှာကျင်းပပေးတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာအဲ့ဒီဝိုက်ကကန်ဆောင်ထားသူတွေကိုမဲပေးခွင့်ပေးခဲ့ပါတယ်။အလားတူပါပဲ2010ပြည့်နှစ်မှာရွေးကောက်ပွဲလုပ်တော့မယ်ဆိုတဲ့အခါစစ်ဆိုးရဟာရခိုင်ပြည်နယ်တွေကမွတ်စလင်တွေကိုဝိုက်ကထုတ်ပေးပြီးပြည်ခံပြိုးပါတီကိုမဲပေးစေခဲ့တာတွေ့နိုင်ပါတယ်။နောက်ပိုင်းရခိုင်တိုင်းသားအမတ်အများပြားလွှတ်တော်ထဲရောက်လာတဲ့အခါအဲ့ဒီကိစ္စလွှတ်တော်ထဲပြဿနာအကြီးကျယ်တက်ခဲ့ပါတယ်
။သမရဦးသိန်းစိန်ကတော့ White Cat ဂိုင်ဆောင်သူတွေကိုမဲပေးခွင့်ပြုတာဟာဖွဲ့စည်းပုံခြေခံဥပဒေနဲ့အညီ1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီလုပ်ကင်ခဲ့တာဖြစ်တယ်လို့တစ်ဖက်ကကြေညာပြီးအခြားတစ်ဖက်ကနေ white gat အလုံးပြန်ရုပ်သိမ်းခဲ့ပါတယ်။ပြောရရင်ရခိုင်ပြည်နယ်တွေကအဲ့ဒီမွတ်စလင်အတိုင်းဝိုင်းနဲ့ပတ်သက်တဲ့ပြဿနာတွေကိုအရင်ဆက်အနာရှင်ဆက်ဆက်ကဖန်တီးခဲ့တာဖြစ်ပြီးသမရဦးသိန်းစိတ်အစိုးရလက်ထက်အထိကောင်းကောင်းမဖြေရှင်းပဲအချိန်ဆွဲလိုအပ်ရင်နိုင်ငံရေးအရာအမျက်ထုတ်ဖို့ကြိုးစားခဲ့တာမျိုးပါ။ဒီထက်ပိုဆိုးတာကတော့သမရဦးသိန်းစိတ်ရဲ့ပြည်ခိုင်ဖြိုးအစိုးရလက်ထက်မှာပဲရခိုင်ပြည်နယ်တွင်းဘာသာရေးလူမျိုးရေးကိုအခြေခံတဲ့အကြမ်းဖက်မှုတွေအကြီးအကျယ်ဖြစ်ပွားခဲ့တာပါ။ယာနဲ့ချီတဲ့လူတွေသေးဒဏ်ရာရထောင်နဲ့ချီတဲ့အိမ်ယာတွေမိရှုဖျက်ဆီးခံရတိတ်နဲ့ချီတဲ့လူတွေဒုက္ခသည်တွေစခန်းသွားရောက်ခိုလုံရဆိုတဲ့အနေအထားအထိရောက်ခဲ့တာတွေ့နိုင်ပါတယ်။ဒီလောက်လားဆိုတော့မကသေးပါဘူး။အဲ့ဒီလိုဘာသာရေးလူမျိုးရေးဆန်တဲ့ပဋိပက္ခတွေဟာမြန်မာနိုင်ငံမိထီလာပဲခူးတိုင်းရှမ်းပြည်နယ်ရန်ကုန်တိုင်းနဲ့မန္တလေးအထိကူးဆက်ဖြစ်ပွားခဲ့ပါသေးတယ်။ဒီပြဿနာတွေနဲ့ပတ်သက်ပြီးတိခိုင်ဖြိုးအစိုးရဟာကောင်းကောင်းမွန်မွန်ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိခဲ့ပါဘူး။ရခိုင်ပြည်နယ်မှာဆိုတိမ့်နဲ့ချီရှိတဲ့လူတွေဒုက္ခသည်စခန်းတွေမှာနေထိုင်နေရဆဲပါ။စစ်တွေမြို့မှာဆိုရင်မွတ်စလင်တွေဟာမြို့မှာဈေးကသူတို့ဈေးဆိုင်ခန်းတွေမှာတော့သူတို့ဈေးပြန်ပြီးမရောင်းနိုင်ကြသေးပါဘူး။မိထီလာမြို့မှာလည်းအလားတူပါပဲ။နိုင်ငံနဲ့အဝန်မှလည်းအမုန်းတရားဖြန့်ဖြူးနေတာတွေကိုထိထိရောက်ရောက်တားဆီးတာမျိုးမရှိသေးတော့ဘာသာရေးလူမျိုးရေးဆန်တဲ့ပဋိပက္ခတွေဆိုတာဟာဘယ်အချိန်ဘယ်နေရာမှမဆိုဖြစ်ပွားနိုင်တာပါပဲအကြောင်းကတော့အရင်ပြည်ခိုင်ဖြိုးပါတီအစိုးရဟာရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းပြဿနာကိုရောနိုင်ငံတွင်းကဘာသာရေးလူမျိုးရေးဆန်တဲ့ပြဿနာတွေကိုပါမှန်မှန်ကန်ကန်ကင်တွယ်ဖြေရှင်းဖို့အရေးအချင်းမရှိခဲ့လို့ပ
ါဘယ်လိုပဲဖြစ်ဖြစ်ခုဆိုရင်ဒေါန်ဆန်းစုကြည်နဲ့ NLD အစိုးရဟာအရင်အာဏာရှင်အဆက်ဆက်ကဖန်တီးထားရခဲ့တဲ့ပြဿနာအမွေအစိုးကြီးကိုဖြေရှင်းဖို့တာဝန်ယူထားရပါပြီ။ဒီအတွက်ရခိုင်တိုင်းသားတွေနဲ့ရခိုင်နိုင်ငံရေးပါတီတွေကလည်း NLD အစိုးရနဲ့ပူးပေါင်းပြီးပြဿနာပြေလည်ရာပြေလည်ကြောင်းရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရာတိုးတက်ကြောင်းပူးပေါင်းဆောင်ရွက်ကြဖို့လိုပါတယ်။အရင်ဆက်အာဏာရှင်တွေထားရခဲ့တဲ့မွတ်စလင်အတိုင်းအဝိုင်းပြဿနာကိုခိုးဝင်တွေဘင်္ဂလီတွေဆိုပြီးပြောဆိုနေုံနဲ့ပြဿနာတွေပြည်လည်သွားမှာတော့မဟုတ်ပါဘူး။အလားတူပြည်ခိုင်မျိုးပါတီကြီးအနေနဲ့လည်းအရင်ကမှားခဲ့တဲ့အယူဆအမှားလောက်ရအမှားတွေကိုပြန်သုံးသပ်ပြီးရခိုင်ပြည်နယ်တွေကပြိပက္ခကိုနိုင်ငံရေးအသုံးချစရာတစ်ခုလို့မသတ်မှတ်သင့်တော့ပဲတိုင်းပြည်ကောင်းရကောင်းချောင်းအတွက် NLD အစိုးရနဲ့ပူးပေါင်းဆောင်ရွက်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကမ္ဘာတလွှာထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဂျာမနီနိုင်ငံမြူနစ်မြို့ကကိတ်မုတ်ဆိုင်တစ်ခုမှာယူရို2016ဘောလုံးပွဲအတွက်ဘောလုံးကွင်းပုံစံကိတ်မုတ်တွေလှုပ်ပြီးတော့ရောင်းနေပါတယ်။နိုင်ဂျီးရီးယားနိုင်ငံကအနုပညာရှင်တဦးကတော့စားသုံးရမှာသုံးတဲ့ဇွန်းတွေကိုအနုပညာလက်ရာတွေဖြင့်ဖန်တီးနေပါတယ်။အဲ့ဒီလိုမျိုးထူးထူးဆန်းဆန်းသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့တင်ဆက်ထားပါတယ်ရှင်။
ဒီပြည်ထောင်ငယ်ပါရီမြို့တော်မှာကျင်းပနေတဲ့ဥရောပဖလား2016ပွဲစဉ်တွေကိုအားပေးတဲ့ပရိသတ်တွေအတွက်အထူးအစီအစဉ်လေးတစ်ခုကိတ်မုတ်ဆိုင်တစ်ခုကပြုလုပ်နေပါတယ်။ဒီကိတ်မုတ်ဆိုင်ကဂျာမနီနိုင်ငံမြူနစ်မြို့မှာတည်ရှိတာဖြစ်ပြီးတော့အချို့ကြိုက်တဲ့သူတွေကတော့သဘောကျကြမှာပါ။သူတို့ဆိုင်ကဖန်တီးတဲ့ကိတ်မုတ်တွေပေါ်မှာဘောလုံးကွေးပုံစံပုံဖော်ထားပြီးတော့စားလို့ရတဲ့ဘောလုံးသမားအယုတ်ကလေးတွေကိုပါပြုလုပ်တက်စင်ထားတာပါ။ဒီဘက်ကိုကိတ်မုတ်အလုံး60 90လောက်ပြုလုပ်ရပြီးတော့အနိဒာကတ်တော်မှဝယ်ခြင်းတဲ့သူတွေအတွက်လည်းအစစ်သိကိတ်မုတ်လေးတွေကိုကြိုလုပ်ထားပါဗျ။ဥရောပဖလားမှာကစားမဲ့ပွဲစဉ်တွေအတွက်လည်းကြိုတင်ခန့်မှန်းချက်တွေကိုကိတ်မုတ်ပေါ်မှာရေးထိုးပြီးခန့်မှန်းရတာကလည်းပျော်စရာကောင်းတယ်လို့ဒီဆိုင်ရဲ့မန်နေဂျာကပြောပါတယ်ရှင်။
ထိုင်ဝမ်ကျွန်းတောင်ပိုင်းကအိမ်မွေးတလိမ့်ဆန်အလှပြုပြင်ရေးဆိုင်တစ်ခုမှာအိမ်မွေးတလိမ့်ဆန်တွေရဲ့အမွှေးတွေကိုပုံစံမျိုးစုံဖြစ်အောင်ပြုပြင်ပေးနေပါတယ်။ကတ်တွန်းဇာတ်ကောင်တွေဖြစ်တဲ့ Hello Kitty ပုံစံ၊ Teddy Bear ပုံစံ၊နောက်ပြီးတော့ Dinosaur တွေရဲ့ကြောရိုးပုံစံ၊အချွန်တက်တွေကိုလည်းဖန်တီးပေးနေပါတယ်။နောက်ပြီးတော့ I Go Go ဆိုတဲ့စာသားရေးသားထားတဲ့ပုံစံမျိုးတွေကိုလည်းခွေးတွေရဲ့ကြောဘက်မှာရေးထိုးထားတာကိုတွေ့နိုင်ပါတယ်။နွေရာသီမှာကြောင်တွေရဲ့အမွှေးကိုညှက်ချင်တဲ့ပိုင်ရှင်တွေအတွက်ပုံမှန်လုံရိုးလုံစင်ကတကူလုံးကအမွှေးတွေကိုညှက်ပြစ်တာဖြစ်ပြီးတော့အဲ့ဒီလိုမဖြစ်ရအောင်ဒိုင်နိုဆောရီရဲ့ကြောရိုးပုံစံ 穿戴对叛逆给他了，这里上班先撇多个表吧嘞。
因为如果猫咪夏天要剃毛，一般的造型都是全身光溜溜。
地崩哈，叫你多大穿戴卡，脚板个每日躺那的崩站过绵羊味道，叛逆给他了来表吧嘞。第三个比给的呢，十点半那个嘛，啥叛逆给他撇不了。အခုအချိန်မှာပုံမှန်အပိတဲ့ဖောက်တယ်တွေလည်းရှိနေပြီဖြစ်ပါတယ်။အမွှေးတစ်ခါပုံဖော်ရင်အနည်းဆုံးဒေါ်လာ20လောက်ကျသင့်ပြီးတော့အမွှေးအထူအပါတိရိစ္ဆာန်အကောင်အရွယ်စားပေါ်မူတည်ပြီးဈေးနှုန်းတွေကလည်းကွဲပြားပါတယ်။အဲ့ဒီတည်းမှာမှတယ်ဒီဘဲပုံစံခေါ်ရတာကအခက်အခဲဆုံးဖြစ်ပြီးတော့တစ်ခါလုံးရင်3နိုင်လောက်ကြာတယ်လို့ဆိုင်ပိုင်ရှင်ကပြောပါတယ်ခင်ဗျာ။
ဆုံးတွေကိုအစားတောက်စားတဲ့အခါမှာပဲသုံးတယ်လို့အများကသတ်မှတ်ထားကြတာပါ။နိုင်ဂျီးရီးယားနိုင်ငံကဗဟုပညာရှင်အဖီနိုအက်ဖော်ဒီကတော့တန်ဆိုးတွေကိုနှစ်ပိုင်းချိုပြီးသူထုဆင်းနေတဲ့သိငယ်တစ်ကောင်ဖြစ်အောင်စနစ်တကျအသေးစိတ်တစ်ခုချင်းစီနေပါဗျ။တန်တွေကိုအမှုပညာပစ္စည်းပုံဖော်တဲ့အခါကိုလိုချင်တဲ့ပုံစံရဖို့အတွက်အဆင်ပြေအောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားရမယ်။ဒီမှာတန်ဆိုးတွေကငှက်မွေးပုံစံဖြစ်အောင်လုပ်ဖို့ပို့ပြီးတော့လွယ်တယ်လို့အဖီနိုအက်ဖော်ဒီကပြောပါဗျ။သူကဒီလိုသိငယ်တကောင်ထုစစ်ဖို့လမ်းပေါ်မှာသူများဆွပြစ်ထားတဲ့ဇွန်းတွေကိုလိုက်ရှာစုခဲ့တာပါတချို့ဇွန်းတွေကတော့အဟောင်းဆိုင်ကနေဝဲခဲ့တာပါသိငယ်တကောင်ထုစစ်ဖို့ဇွန်းပေါင်း 9,000 လောက်ထိသုံးခဲ့ရပါတယ်တပတ်ကြာထုစစ်လိုက်ပြီးတဲ့နောက်မှာတော့သိငယ်လည်းလူတွေကိုပြဖို့အဆင်သင့်ဖြစ်နေပါပြီထုစစ်တဲ့အချိန်မှာအဓိကအခက်အခဲကတော့ဂဟေဆက်တစ်ခုနဲ့တစ်ခုပြတ်ပေါင်းတဲ့အချိန်မိခဏခဏပြတ်တာပါပဲလို့အက်ဘော်ဒီကပြောပါတယ်သူဟာအရင်တုန်းကလည်းလာဂိုစ်မြို့မှာအမှုပညာပြပွဲတွေလုပ်ခဲ့ပြီးတော့သူဖန်တီးတဲ့အမှုပညာပစ္စည်းအမျိုးမျိုးကိုဒေါ်လာ1000ကနေ1000ခွဲကြားအထိရောင်းခဲ့ရပူပါတယ်။ပကြီးဆရာတယောက်လည်းဖြစ်ဗဘူးဆရာတယောက်လည်းဖြစ်တဲ့အက်ဘော်ဒီကနေ့စဉ်သုံးပစ္စည်းတွေကိုအမှုပညာအဖြစ်ပြန်လည်ဖန်တီးလို့ရတယ်ဆိုတော့သူပြသလိုက်တာပါလို့ပြောပါတယ်ရှင
်။ဘက်ခင်ဖြူထွေးနဲ့ကိုငိမ့်ညံတို့တင်ဆက်ပေးခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOA ရဲ့တနင်္ဂနွေနေ့ညအစီအစဉ်တွေမကြာခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်ကီထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်ဥရောပသမ္မတကနေဗီတင်ခွဲထွက်မဲ့ဆုံးဖြတ်ချက်ကြောင့်ဗီတင်နိုင်ငံရဲ့နိုင်ငံရေးနောက်ကဘာနဲ့ဆက်ဆံရေးမှာပိုပြီးမရေရာမှုတွေဖြစ်လာစေခဲ့တယ်လို့ဒီဆုံးဖြတ်ချက်ရဲ့ရိုက်ခတ်မှုတွေကဒီကနေ့တနင်္ဂနွေနေ့အထိဆက်ပြီးရှိနေပါတယ်။ဥရောပခီးစဉ်တွားရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကလည်းကြိုတင်ကြေညာထားခြင်းမရှိဘဲလန်ဒန်နဲ့ဘရပ်ဆဲလ်မြို့တော်တို့ကိုဝင်ရောက်ဖို့နောက်ဆုံးအချိန်မှာကပ်ပြီးစီစဉ်လိုက်ပါတယ်။အမေရိကန်ရဲ့ထိပ်တန်းမဟာမိတ်ဗီတင်နိုင်ငံအနေနဲ့ဥရောပနဲ့ကင်းကွာလာမယ့်အခြေအနေရှိနေချိန်မှာပဲနှစ်နိုင်ငံဆက်ဆံရေးကိုဆက်ပြီးထိညှိသွားရေးလုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်နိုင်ငံသားဝင်ကြီးကဗီတင်နိုင်ငံသားဝင်ကြီးအပါအဝင်တခြားအစိုးရတာဝန်ရှိသူတို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အီရတ်နိုင်ငံဖလူဂျာမြို့ကိုပြန်ရဖို့အတွက်တလကြာဆက်ဆံရေးလုပ်ပြီးတဲ့နောက် IS အကြမ်းဖက်သမားတွေတင်ထားတဲ့မြို့ကိုပြန်ရပြီလို့အီရတ်အကြီးတန်းတာဝန်ရှိသူတို့ကပြောပါတယ်။ IS အဖွဲ့ကနောက်ဆုံးထိ छ ုပ်ထားတဲ့ဂျူလန်ရက်ကွက်ကိုအီရတ်တပ်တွေသိမ်းပိုက်လိုက်ပြီးနောက်မှာဖာလူဂျာမြို့ဟာ IS တွေလက်အောက်ကနေလုံးဝလွတ်မြောက်သွားပြီလို့ဒုတိယဗိုလ်ချုပ်ကြီးအဗ်ဒူဝါဟက်အယ်ဆာဒီကဒီကနေ့ပြောဆိုသွားတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်ပါကစ္စတန်နယ်စပ်အနီးဒီအပိုင်းနယ်အတွင်းမြေပြင်နဲ့လေကြောင်းကနေစီးနင်းတိုက်ခိုက်မှုတွေအတွင်းအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့ထိတ်တန့်တက်မှုတွေအပါအဝင် IS စစ်သွေးချ135ယောက်ကိုလုံခြုံရေးတပ်ဖွဲ့တွေကတုတ်တင်နိုင်ခဲ့တယ်လို့အာဖဂန်အရှေ့ပိုင်းဒေသကတာဝန်ရှိသူတွေကပြောဆိုပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vital Zonet ဖြစ်ပါတယ်ရှင်။ကျမကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္လာနေ့မနက်ခင်း VOA အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 40 59 50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါရှင
်
This program has come to you from the Voice of America, Washington.